Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဒီဇင်ဘာလ21ရက်ကြာသပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းနိုမီတာ24 25 30 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့ပေါ်ဒီကနေ့အရေးပေါ်ဆွေးနွေးဖို့စီစဉ်ထားတဲ့ကုလသမဂ္ဂကိုအစ္စရေးဝန်ကြီးချုပ်ကအပြင်းထန်ဝေဖန်လိုက်ပါတယ်။ဒီခိုင်ပြည်နယ်ကအကြက်တဲတွေကိုဖြေရှင်းရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကြားညှိနှိုင်းဖြေရှင်းတာကသာအကောင်းဆုံးအဖြစ်ဖြစ်လိမ့်မယ်လို့တရားနိုင်ငံကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုယ်ရန်နဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှ Writers သတင်းတောင်းဦးဖန်းစည်းတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့ရဲ့ပြောဆိုချက်နဲ့အတူနားဆင်ကြရမှာက
ကျွန်တော်တို့ဟိုသုံးသစ်စေတဲ့ဒီနေ့ဒီသေးသေးမသိရသေးပါဘူးเนาะသုံးသစ်စေမှုလုပ်တယ်ဆိုတာတော့ကျွန်တော်တို့ကဒီသုံးသစ်စေမှုဟာဒီဖြစ်စဉ်ပေါ်နဲ့ပတ်သက်ပြီးတော့မှဒီသေးသေး data တွေထွက်အောင်လုပ်မှာပဲလေ
တမတော်သတင်းမှပြင်ကြားရတဲ့ဝန်ခံဘူချုပ်ထွထွင်းကြီးပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်ရှမ်းပြည်မြောက်ပိုင်းကတအံပလောင်တက်တဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းပြင်ခရစ်စမတ်နဲ့နှစ်သက်ကူရသည့်သချင်းတစ်ပုဒ်နဲ့လည်းဖျော်ဖြေပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့ပေါ်ဆန့်ကျင်တဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုဒီကနေ့ကုလသမဂ္ဂထူထောင်ရေးလက္ခဏာအရေးပေါ်ဆွေးနွေးဖို့ရှိနေချိန်မှာပဲကုလသမဂ္ဂဟာအလိမ်ညာရုံနဲ့ပြည်နေတဲ့အိမ်တလုံးဖြစ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကအပြင်းထန်ဝေဖန်ပြောဆိုလိုက်ပါတယ်။ထူထောင်ရေးလက္ခဏာမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုအစ္စရေးအနေနဲ့လုံးဝရှုတ်ချကြောင်းလည်းပြောဆိုသွားခဲ့တာပါ။ဂျေရုဆလင်ဟာအစ္စရေးရဲ့မြို့တော်ဖြစ်သလိုအမေရိကန်ကဦးဆောင်ပြီးနိုင်ငံခြားတန်ယုံတွေကိုပြောင်းရွှေ့မှာဖြစ်သလိုတိဆောက်မှုတွေလွတ်ဆောင်သွားမှာဖြစ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်တရားဝင်အသိအမှတ်ပြုကြောင်းနဲ့အမေရိကန်တန်ယုံကိုလည်းပြောင်းရွှေ့ချေဆိုင်မဲ့အကြောင်းအမေရိကန်ရဲ့ကာလကြာရှည်ရည်တည်ချက်ကိုပြောင်းလဲပြီးသမ္မတဒေါ်နယ်ထရန့်ကဒီလာဇမ်းမိုင်းမှာပဲကြေညာထားတာပါ။ဂျေရုဆလင်မြို့နဲ့ပတ်သက်တဲ့မကြသေးခင်တုန်းကသဘောထားဆုံးဖြတ်ချက်တွေပေါ်အလွန်မဲဝန်းနေတဲ့အကြောင်းထက်သွင်းဖော်ပြထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုလည်းကုလသမဂ္ဂလူညုံရေးကောက်စီမှာတင်လှမ်းလာနေတုန်းကချမှတ်ဖို့ကြိုးစားခဲ့ကြတာပါ။ဒါပေမဲ့လည်းဖုံးဝင်15နိုင်ငံရှိတဲ့လွန်ကျွေးကောင်စီမှာ14နိုင်ငံကထောက်ခံခဲ့ပေမဲ့အမေရိကန်ကဗီတိုအာဏာသုံးပယ်ချခဲ့ပါတယ်။ဒီကနေ့ထရီနီလာကမှာမဲခွဲမဆုံးဖြတ်ခဲ့မှာလဲအမေရိကန်သမ္မတထရန့်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီတို့ကသတိပေးပြောဆိုနေကြတာပါ။အမေရိကန်ထံကဒေါ်လာတန်ပေါင်းထောင်ထောင်ချီရယူနေပြီးအမေရိကန်ကိုဆန့်ကျင်မဲခွဲဖို့ကြိုးပမ်းတဲ့လိုရအဖြစ်သမ္မတထရန့်ကမနေ့ကအစိုးရအဖွဲ့အစည်းအဝေးမှာပြောဆိုခဲ့သလိုမဲခွဲဆုံးဖြတ်မှုကိုစောင့်ကြည့်သွားမှာဖြစ်ကြောင်းလည်းသတိပေးပြောဆိုခဲ့ပါတယ်။
ချက်ချင်းကောင်းဆောင်ရမ်ဇန်ကာဒီယော့ဖ်အပါအဝင်ရုရှားနိုင်ငံသား9ဦးကိုအမေရိကန်ပြည်ထောင်စုကဒဏ်ခတ်ပိတ်ဆို့မှုတစ်ချမှတ်လိုက်တာဟာမိတ်ဆွေမဆန်တဲ့တရားမဝင်လုပ်ရဖြစ်တယ်လို့ရုရှားကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်ပါတယ်။ရုရှားဘက်ကလက်တုံပြန်နိုင်ခြေရှိတယ်လို့လည်းရုရှားဆိုရပြောခွင့်ရဒမီထရီပက်စကော့ဖ်ကပြောပါတယ်။ဆိုရရဲ့အောက်ဒီလိုက်စားမှုတွေကိုဖော်ထုတ်ဖို့စူးစမ်းသူတွေကိုတွတ်ထတန်ယုံဖြစ်အောင်နှိတ်ကွပ်သူလို့လည်းကာဒရော့ဖ်ကိုအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကဆွဆွဲထားတာပါ။ချက်ချင်းကောင်းဆောင်ကက်ဒရော့ဖ်ဟာဆိုရင်အစိုးရပါဝင်ပတ်သက်နေတဲ့လက်စာတုံဖျောက်ဖျက်မှုတွေနဲ့ဥရိမဲ့တပ်ဖျက်မှုတွေကိုကြီးကြပ်သူဖြစ်တယ်လို့အမေရိကန်ဗန္ဓာရေးဝန်ကြီးဌာနကမနေ့ဗုဒ္ဓဟူးနေ့မှာပြောပါတယ်။ဒါ့အပြင်ကက်ဒရော့ဖ်ဟာဆိုရင်ချက်ချင်းကလိန်တူချင်းစုံမတ်ကြသူအတိုင်းဝိုင်းကိုစန့်ကျင်နှိတ်ကွပ်တာမှလည်းအရေးပါတဲ့အခန်းကဏ္ဍကပါဝင်ဆောင်ရွက်နေတာလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ချက်ချင်းကောင်းဆောင်ရဲ့နိုင်ငံရေးတိုက်ခန်းတူဟာဆိုရင်လေနေဆန်ညင်ပန်းလူမဆန်စွာပြုမှုဆက်ဆံခဲ့ခံခဲ့ရပြီးတဲ့နောက်ကတ်ဒရော့ဖ်ရဲ့ညွန်ကြားချက်နဲ့အသက်ခံခဲ့ရတယ်လို့ယုံကြည်ရကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကပြောပါတယ်အမေရိကန်ဘက်ကဒီဒဏ်ခတ်ပိတ်ဆို့ခံရတဲ့လူ9ဦးအနေနဲ့အမေရိကန်ပြည်ထောင်စုတွင်မှငွေကြေးအလွဲပြောင်းနေမလုံနိုင်အောင်တားမြစ်ထားတာဖြစ်ပြီးအမေရိကန်ဒီအနေနဲ့လည်းအဲ့လူတွေနဲ့စီးပွားရေးလှုပ်ခွင့်ပါတောင်မြထားဖြစ်ပါတယ်ချက်ချင်းကောင်းဆောင်ကတ်ဒရော့ဖ်အပြင်ချက်ချင်းပြည်ရေးဝန်ကြီးဌာနကဌာနခွဲတစ်ခုရဲ့အကြီးအကဲဖြစ်ထောင်ပိုင်းလည်းဖြစ်တဲ့အရူဖ်ကာတီယက်ကိုလည်းလိန်တူနှစ်သက်တဲ့အမျိုးသားတွေအပေါ်စော်ကားမှုပါဝင်လူခွင့်ချိုးဖောက်မှုဥပဒေမဲ့တပ်ဖြတ်မှုတွေနဲ့အမေရိကန်ကဆွဆွဲထားပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလမ်းသွားလမ်းလာစကောဦးတမနဲ့ဒဏ်ရာရခဲ့တဲ့အထိလူအုပ်ထဲကိုတမင်သက်သက်ကားနဲ့ဝင်တက်ခဲ့သူဟာအကြမ်းဖက်ဝါဒီတွေနဲ့ဆက်နွယ်မှုမှတ်တမ်းရှိသူတူမဟုတ်တဲ့အကြောင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်ဖမ်းဆီးထားတဲ့ကောင်းမောင်းသူဟာအသက်32နှစ်အရွယ်အာဖဂန်နယ်ဝယ်ဘွားဩစတြေးလျနိုင်ငံသားဖြစ်ကြောင်းအခင်းဖြစ်ပွားရာဗစ်တိုးရီးယားပြည်နယ်ရတပ်ဖွဲ့ကော်မရှင်နာမင်းကြီးရှင်းပတန်ကဒရင်းတော်တွေကိုပြောဆိုလိုက်တာပါဖမ်းဆီးထားသူဟာမွေးစေဝါအသုံးပြုမှုနဲ့စစ်ရောကနောက်ကျောင်းရာဇဝင်ရှိသူတူဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်တနရရှိသူကိုတော့မဲဘုံမျိုးကမျိုးပါရထားမတက်အနီးတက်တိုင်တိုင်ကို SUV ကားနဲ့ဝင်ထိုက်မိခဲ့တဲ့နေရာမှာပဲအနီးနားမှာရှိနေတဲ့တာဝန်ချင်းပြင်ပကရဲတပ်ဖွဲ့ဝင်တူကဖမ်းဆီးလိုက်တာပါဖြစ်ဖြစ်ကိုလက်ကင်ဖုန်းနဲ့ဗီဒီယိုရိုက်ကူးနေသူအသက်24နှစ်အရွယ်အမျိုးသားတူကိုလည်းအခင်းဖြစ်ရာနေရာမှာပဲဖမ်းဆီးခဲ့ကြောင်းကော်မရှင်နာမင်းကြီးကပြောပါတယ်ဒုတိယမြောက်ဖမ်းဆီးလိုက်သူထံကဓာတ်ရီထည့်ထားတဲ့အိတ်လုံးကိုသိသိရမိကြောင်းလည်းပြောဆိုခဲ့တာပါခရစ်စမတ်အားလရဲ့နီးလာချိန်မှာပဲအလူရဲ့ဈေးဝယ်ထွက်နေသူတွေနဲ့စီကားနေတဲ့မဲလ်ဘုန်းမြို့လယ်မှာကားနဲ့ဝင်ထိုက်တဲ့ဖြစ်ရပ်နဲ့ကြုံခဲ့ရတာပါလူအုပ်ထဲကိုကားနဲ့ဝင်ထိုက်ချိန်မှာလူတွေလွတ်စင်ထွက်ကုန်တာတွေ့ရကြောင်းလည်းမျက်မြင်တွေ့သူတူကမဲလ်ဘုန်းရေဒီယိုအစီအစဉ်တစ်ခုကိုပြောဆိုခဲ့ပါတယ်။ခေါင်းမှာအပြင်းထန်ဒဏ်ရာရခဲ့တဲ့ကလေးငယ်တူပါဝင်ဒဏ်ရာရသူ12ယောက်ထက်မနည်းဘူးတော့ဆေးရုံကိုပို့ဆောင်ပေးခဲ့ရတာပါဒဏ်ရာရသူနောက်နှစ်ဦးကိုတော့အခင်းဖြစ်ရနေရမှာပဲကုသမှုပေးခဲ့ရပါတယ်။ဩစတြေးလျနိုင်ငံကဒုတိယအကြီးဆုံးမြို့ဖြစ်တဲ့မဲလ်ဘုန်းမှာအလားတူဖြစ်ရမျိုးဖြစ်ခဲ့တာဒီကနေ့နဲ့ပါဆိုရင်တော့နှစ်ချိန်ရှိတော့ပါပြီ။ဇန်နဝါရီလထဲမှာတော့ကလည်းမဲလ်ဘုန်းမြို့မှာလမ်းသွားလမ်းလာလူအုပ်ကိုကားနဲ့ဝင်တက်ခဲ့ရကလူ6ဦးသေဆုံးခဲ့ရပူပါတယ်
။စပိန်နိုင်ငံကတလုံးရဒေသမှာအော်တိုဘာလာတဲ့ခွတ်ထွက်ရေးလှုပ်ရှားသူတွေသူလွတ်တော်အမတ်တွေကလွတ်လပ်ရေးကြေညာခဲ့ပြီးနောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့ကျင်းပတဲ့ဒေသန္တရလွတ်တော်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေစတင်မဲပေးနေကြပါပြီ။ရွေးကောက်ပွဲမတိုင်မီချိုတင်ကောက်ယူခဲ့တဲ့သဘောထားစစ်တမ်းတွေအရခွဲထွက်ရေးလိုလားသူတွေနဲ့ဆန့်ကျင်သူတွေကြားသူမသားကိုမသားဖြစ်နေတာတွေ့ရပါတယ်။ဘဲပါတီကမှအများစုနဲ့အနိုင်ရနိုင်ခြင်းမရှိတဲ့အတွက်ဒေသန္တရအစိုးရကိုဦးဆောင်ဖို့ညမောင်းဖွဲ့ရမယ်အလားလာရှိနေပါတယ်။ဒီကနေ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ9သန်းခွဲရှိပါတယ်။ကတလုံးရဒေသခံမဲပေးသူ90ရာခိုင်နှုန်းကခွဲထွက်ဖို့သဘောထားပြခဲ့ကြတဲ့လူလူဆန္ဒခိုင်ပွဲတရက်ကျင်းပခဲ့ပြီးတရင်၃ဘတ်အကြာအော်တိုဘာ28ရက်နေ့မှာပဲဒေသနာလွတ်တော်ကလွတ်လပ်ရေးကြေညာခဲ့တာပါအဲ့နောက်မှာတော့စပိန်ဘဟုအစိုးရကကတလုံးရဒေသအုပ်ချုပ်ရေးကိုထိန်းချုပ်လိုက်ပါတယ်နောက်ပိုင်းမှာလည်းဒါဇင်နဲ့ချီတဲ့ခွဲထွက်ရေးလှုပ်ရှားသူနိုင်ငံရေးသမားတွေကိုအစိုးရကဖမ်းဆီးခဲ့သူဒေသန္တရအစိုးရခေါင်းဆောင်ကာလတ်ပီဒမွန်ဟာလည်းနိုင်ငံတော်ပုံကံမှုဆွဆွဲချက်တွေနဲ့ဖမ်းဆီးအရေးယူခံရမယ့်အရေးကြောင့်ဘယ်လ်ဂျီယံနိုင်ငံကိုတင်ဆောင်ခဲ့ပါတယ်ဖြတ်သိမ်းလိုက်တဲ့ဒေသန္တရအစိုးရအဖွဲ့ဝင်ဟောင်း၈ဦးနဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူ၂ဦးဟာလည်းဆက်လက်ဖမ်းဆီးခံထားရဆဲဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပြင်းနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကအကြက်တဲတွေကိုဖြစ်ရှင်းရမှာမြန်မာနိုင်ငံနဲ့မြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေတိုင်းနယ်ချီခိုးလာနေထိုင်နေရာဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းဖြစ်ရှင်းတာကသာအကောင်းဆုံးအဖြစ်ဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကထပ်မံတိုက်တွန်းပြောဆိုလိုက်ပါတယ်
။諾開邦族群糾紛問題呢是緬甸的內部事務有它複雜的歷史民族和宗教。
你看今天也比喻給賽的故事的路秀推的丹陽魯妙耶ဘာသာရေးအကြောင်းရင်းခံတွေရှိနေပြီးပြဿနာကိုဖြေရှင်းရမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဆွေးနွေးတိုင်ပင်မှုတွေကသာတခုတည်းသောနည်းလမ်းဖြစ်လိမ့်မယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကဘေကျင်းမြို့တော်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ရခိုင်ပြည်နယ်မှာလူ့ခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုပြီးနိုင်ငံကဝေဖန်မှုတွေရှိနေချိန်မှာပဲတချင်ကစစ်ဆေးရတွေလက်ထက်ကလေးကမြန်မာနိုင်ငံပေါ်နိုင်ငံရေးစီးပွားရေးအရဩစာညောင်းတယ်လို့အများကရှုမြင်ထားကြတဲ့တရုတ်နိုင်ငံကတော့ရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်လို့စိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုထားပေမဲ့မြန်မာဆိုရကဖြစ်ရှင်းမှုကျူးပန်းမှုတွေကိုအားပေးထောက်ခံကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခိုးဆဲရန်ဟီလီကိုမြန်မာနိုင်ငံဝင်ွင့်ပြုဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေမလုပ်ဖို့မြန်မာဆိုရကငင်းဆန်ခဲ့ကြောင်းလူ့ခွင့်ရေးစုံစမ်းစစ်ဆေးသူရဲ့ကြေညာချက်ထွက်ပေါ်လာပြီးနောက်တစ်ရက်မှာပဲတရုတ်နိုင်ငံကသူ့ရဲ့ရည်တိချက်ကိုထပ်မံပြောဆိုလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှင်းရမှာနိုင်ငံတကာအသံဝိုင်းအနေနဲ့မြန်မာနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုအပြည့်အစုံဆောင်တဲ့ပံ့ပိုးမှုတွေပေးရချဖို့နဲ့ပြဿနာကိုပုံမရှုပ်ထွေးအောင်မလုပ်ချဖို့လိုအပ်ကြောင်းလည်းတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောဝင်ရသူကဒေသနောက်တွေကိုပြောဆိုသွားခဲ့ပါတယ်။
ဘ ကမ်ပိန်းငွေတောင်းတဲ့ကွန်ပျူတာဗိုင်းရပ်စ်နဲ့တိုက်ခိုက်မှုကိုမြောက်ကိုရီးယားတို့လုပ်ခဲ့တာလို့အမေရိကန်ပြည်ထောင်စုကဆွဆွဲတဲ့ကိစ္စကနိုင်ငံရေးရရန်စမှုကြီးဖြစ်ပြီးလက်တုံ့ပြန်မယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။ကမ္ဘာတစ်လောကသိမ်းနေချီတဲ့ကွန်ပျူတာတွေကိုပြီးခဲ့တဲ့မေလက WannaCry virus နဲ့တိုက်ခိုက်ခဲ့တဲ့အတွက်မြောက်ကိုရီးယားဘက်ကတာဝန်ယူရမယ်လို့အမေရိကန်အမိမြေလုံခြုံရေးဆိုင်ရာအကြံပေးတွန်ဘော့ဆက်ရေးသားတဲ့အတွေ့အမြင်ဆောင်ပါကိုတင်းလာနေတဲ့ Wall Street Journal မှာဖော်ပြခဲ့တာပါ။ဒီတိုက်ခိုက်မှုနဲ့ဘာမှမဆိုင်ဘူးဆိုပြီးမြောက်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကဒီကနေ့ကြာသပတေးနေ့မှာထပ်ပြောပါရယ်အမေရိကန်ဘက်ကအခြေအမြစ်မရှိပြောဆိုချက်ကိုတီးခံမှာမဟုတ်ဘူးလို့ပြောပေမဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကိုတော့မပြောပါဘူးအမေရိကန်နဲ့တောင်ကိုရီးယားအစိုးရတွေပေါ်မြောက်ကိုရီးယားဘက်ကအခုလိုကြံ့ကြံ့နန်းခွန်းတုံ့ပြန်တာမျိုးကဖြစ်ဖို့ဖြစ်စင်တော့မဟုတ်ပါဘူးပြီးခဲ့တဲ့လကမြောက်ကိုရီးယားကသူ့ရဲ့အင်အားအပြင်းဆုံးဒုံးကျည်ကိုစမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်ပိုင်းတင်းမာမှုတွေတိုးလာနေချိန်မှာပဲဒီကနေ့မြောက်ကိုရီးယားဘက်ကတုံ့ပြန်လာတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားစစ်သား2ဟာတောင်ကိုရီးယားနိုင်ငံဘက်ချမ်းကိုဒီကနေ့ပဲဘေးရန်ရခင်းငင်းနဲ့ထွက်ပြေးလာနိုင်ခဲ့ပါတယ်။ဒါဆိုရင်တလားကျော်တွင်မြောက်ကိုရီးယားစစ်သား2တောင်ကိုရီးယားနိုင်ငံကိုဒုတိယမြောက်ပဲပြောင်းခုံလုံလာလည်းဖြစ်ပါတယ်။လွန်ကျွန်ရေးထူထပ်ထပ်ချထားတဲ့နိုင်ငံခြားကစစ်မဲ့ဇုံဒေသကိုဖျက်ချော်လာတဲ့မြောက်ကိုရီးယားစစ်သားဟာဒေသစံတော်ချိန်မနက်၈နာရီလောက်မှာပဲတောင်ကိုရီးယားတက်စကန်ကိတ်ကိုရောက်လာခဲ့ကြောင်းတောင်ကိုရီးယားတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ထွက်ပြေးလာသူကိုတောင်ကိုရီးယားစစ်တပ်ကဘေးကင်းရာခေါ်ဆောင်သွားခဲ့ပြီးထွက်ပြေးလာတဲ့အကြောင်းရင်းနဲ့ပဲပြောင်းခုံလုံဝင်ပေးရေးလုပ်ငန်းတွေအတွက်စုံစမ်းမေးမြန်းမှုစီစဉ်ခဲ့ကြောင်းလည်းတောင်ကိုရီးယားပူးတွဲစီးပွားရေးကြုံများအဖွဲ့ပြောခွင့်ရသူရိုဂျီချွန်းကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ထွက်ပြေးမှုဖြစ်ပွားစဉ်စစ်မဲ့ဇုံဒေသမှာပြစ်ခတ်မှုတစုံတရာမရှိခဲ့ကြောင်းလည်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်။လွန်ခဲ့တဲ့တလလောက်ကစစ်မဲ့ဇုံဒေသကိုချီကားတစ်စင်းနဲ့ရောက်လာပြီးဖျက်ချော်ထွက်ပြေးဖို့ကြိုးစားခဲ့တဲ့မြောက်ကိုရီးယားစစ်သားတယောက်ကိုတော့မြောက်ကိုရီးယားစစ်တပ်ကပြစ်ခတ်ဖမ်းဆီးဖို့ကြိုးစားခဲ့တာပါ။ပြစ်ခတ်မှုတွင်ဒဏ်ရာရရှိခဲ့တဲ့မြောက်ကိုရီးယားစစ်သားကိုတော့တောင်ကိုရီးယားစစ်ရုံတစ်ခုကိုပို့ဆောင်ကူတာပေးခဲ့ရပြီးအခုခါမှာတော့ပြန်လည်သက်သာလာနေပြီလို့လည်းယူဆရပါတယ်။ဒီနေ့ထွက်ပြေးလာတဲ့စစ်သားနဲ့ပါဆိုရင်တော့ဒီနေ့အတွင်းမှာပဲမြောက်ကိုရီးယားကနေတောင်ကိုရီးယားပယ်ချန်ကိုပယ်ပြောင်းခုံလုံလာတဲ့စစ်သားစုစုပေါင်း၄ယောက်ထိရှိတော့ပါပြီ။ဒီချိန်ထဲမှာပဲတောင်ကိုရီးယားကမ်းလွန်မှာတွေ့ရှိခဲ့တဲ့မြောက်ကိုရီးယား၅ဖန်သမား၂ဦးကလည်းအခုခါမှာခုံလုံခွင့်ရဖို့တောင်ကိုရီးယားနိုင်ငံမှာတောင်းခံထားပါတယ်။
ဖိလစ်ပိုင်နိုင်ငံကဝေးလံခေါင်းတီးတဲ့ကျွန်းအနီးကမ်းလွန်ပင်လယ်ပြင်မှာဒီကနေ့ကရိုသင်္ဘောနစ်မြုပ်မှုမှာ၄ဦးသေဆုံးပြီးတော့၈၁ဦးပျောက်ဆုံးနေပါတယ်။နစ်မြုပ်ကရိုသင်္ဘောကဘော်ကနေလူပေါင်း166ဦးကိုကယ်ဆယ်ထားပြီးဖြစ်ကြောင်းကမ်းခြေဆောင်တပ်ပြောခွင့်ရအမန်ဘာလီလိုကပြောပါတယ်။မြို့တော်မနီလာရှေ့မြောက်ဘက်ကီလိုမီတာ80အကွာကပိုလီလိုကျွန်းနီးမှာ၅ဖန်လေတွေကမ်းခြေဆောင်တပ်ကကယ်ဆယ်ရေးအဖွဲ့တွေနဲ့ရေတပ်တို့ကကယ်ဆယ်ပေးခဲ့တာဖြစ်ပါတယ်။ကယ်ဆယ်ထားသူများပြားကိုတော့ကွိနိုပီနဲဒီနာဟီခန်ရွာစိတ်ကန်းကိုပို့ဆောင်ထားပါတယ်လူပေါင်း152ဦးလိုက်ပါလာတဲ့မာခရော့သုံးဂရုတင်မော့ကကွိဇွန်ပီနဲရီယမြို့နေပိုလီလိုကိုခုံမောင်းလာချိန်မှာလေပင်တိုက်ပြီးလှိုင်းကြီးနေချိန်နဲ့တိုးမိပြီးတော့နစ်မြုပ်ခဲ့တာဖြစ်ပါတယ်ရာသီဥတုဆိုးရွားနေတာကြောင့်ဂရုတင်မော့နစ်မြုပ်ရာနေရာမှာကန်းကြီးဆောင်တက်ရရဟတ်ရင်ဆီလွတ်ဖို့မှာလဲအဟန့်တားဖြစ်ခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့ကိုရင်နိုင်တို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ကြရအောင်ပါ။မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့တဲ့ရုပ်အလောင်းတွေဟာလုံခြုံရေးတပ်ဖွဲ့ဝင်များကြောင့်တေဆုံးခဲ့ခြင်းရှိမရှိဆိုတာကိုစုံစမ်းစစ်ဆေးရေးအဖွဲ့နဲ့စတင်စစ်ဆေးမှုလုပ်နေတယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြန်ကြားရေးတာဝန်ခံကပြောဆိုလိုက်ပါတယ်။ဒီစုံစမ်းစစ်ဆေးမှုအပေါ်နိုင်ငံတကာဘက်ကတော့ယုံကြည်နိုင်မှုရှိနိုင်ပါမလားဆိုတဲ့မေးခွန်းတွေနဲ့ပတ်သက်လို့တပ်မတော်ဘက်ကဗမာချက်မှမပေးလို့ကြောင်းထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်မေခါကပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့ဒီဇင်ဘာ20ရက်နေ့ကမောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာရုပ်လောင်းတွေတွေ့ရှိခဲ့တာဖြစ်ပါတယ်။ဥကောင်းကုံ10လုံးနဲ့အယိုးအပိုင်းစတွေတွေ့ရှိခဲ့တာပါ။ဒီလိုတွေ့တဲ့ရုပ်အလောင်းတွေနဲ့ပတ်သက်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်တိတ်ဆုံးခဲ့ခြင်းရှိမရှိကိုအဖွဲ့ဝင်၅ဦးပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ကစုံစမ်းစစ်ဆေးမှုတွေစတင်လုပ်ကိုင်နေပြီဖြစ်တယ်လို့တပ်မတော်သတင်းအမှန်ပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဗိုလ်ချုပ်ထွန်းနှုတ်ညီက VOA ကိုပြောဆိုလိုက်တာဖြစ်ပါတယ
်ကျွန်တော်တို့ဟိုစုံစမ်းစစ်ဆေးတဲ့ရှင်နေသေးတဲ့မတိရသေးပါဘူးနော်စုံစမ်းစစ်ဆေးမှုလုပ်တယ်ဆိုတာတော့ကျွန်တော်တို့ကဒီစုံစမ်းစစ်ဆေးမှုဟာဒီဖြစ်စဉ်ပေါ်နဲ့ပတ်သက်ပြီးတော့မှအသေးစိတ်ဒေတာတွေထွက်အောင်လုပ်မှာပဲလေအဲထွက်အောင်လုပ်ပြီးတော့ကြတော့မှဒီထွက်လာတဲ့ပုံမူတည်ပြီးတော့စစ်စစ်ဆောင်ရွက်မှုပေါ်ရတဲ့ပုံမူတည်ပြီးတော့ဟိုလုပ်ကြရှိတာတွေဆက်လုပ်သွားမှာပေါ့
ကာကွယ်ရေးဦးစီးချုပ်ယုံကြီးကဒုတိယဗိုလ်ချုပ်ကြီးအင်ဝင်းဦးဆောင်တဲ့ဒီအဖွဲ့ဟာအင်းတင်ကျေးရွာမှာဒီကနေ့စတင်ပြီးစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်ဒုတိယဗိုလ်ချုပ်ကြီးအင်ဝင်းဦးစီးတဲ့ဒီအဖွဲ့ဟာ ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေကပေးအပ်ထားတဲ့တာဝန်ငွေတရားတွေအတိုင်းဆောင်ရွက်ခြင်းရှိမရှိဆိုတာကိုလည်းအဲ့ဒီဒေသမှာစုံစမ်းစစ်ဆေးမှုတွေ26ရက်ကြာလုပ်ခဲ့ပူပါတယ်။အဲ့ဒီဖွဲ့ဟာပြီးခဲ့တဲ့နိုဝင်ဘာ23ရက်နေ့ကဒီစုံစမ်းမှုရဲ့ရလဒ်အနေနဲ့ထုတ်ပြန်ခဲ့တာကတပ်မတော်ကနယ်မြေတည်ငြိမ်အေးချမ်းမှုနဲ့ထိန်းသိမ်းရေးလုပ်ငန်းတွေဆောင်ရွက်တာမှာဥပဒေမဲ့ဆောင်ရွက်ခဲ့တာမရှိဘူးလို့စစ်ဆေးတွေ့ရှိခဲ့တယ်လို့ထုတ်ပြန်ခဲ့ပူပါတယ်။ဒီအပေါ်မှာအနောက်နိုင်ငံအချုပ်နဲ့လူခွင့်ရေးအဖွဲ့တွေကစစ်ဆေးမှုမမှန်ကန်ဘူးလို့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒီတစ်ခေါက်ဟာအဲ့ဒီအဖွဲ့ရဲ့ဒုတိယမြောက်စုံစမ်းစစ်ဆေးမှုဖြစ်ပါတယ်။ဒီလိုဝေဖန်မှုတွေရှိနေတာမို့ဒီတစ်ခေါက်စစ်ဆေးမှုအပေါ်မှာလည်းတီးကြမှုဗန်လိုက်မှုရှိမရှိဆိုတာကိုမေကွန်းတွေထုတ်နေကြတာမို့ဗိုလ်ချုပ်ထွန်းတော်ညီကိုမေးမြန်းတဲ့အခါမှာတော့သူကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်။အော်တီးကြပြောကြရမရှိပါဘူးနော်။
ဥကောင်းကုန်ရဲ့အယိုးစုတွေဖော်ထုတ်ရရှိမှုတွေနဲ့ပတ်သက်လို့အင်းနဲ့နယ်မြေရဲစခန်းမှာတော့လူတက်မှုပူးပေါင်းကြံစီမှုတပ်တွေခံပစ္စည်းဖျောက်ဖျက်မှုစတဲ့ပုံမှန်တွေနဲ့အမှုဖွင့်စုံစမ်းနေတယ်လို့တပ်မတော်ဘက်ကထုတ်ပြန်ကြေညာထားပါတယ်။လက်ရှိမှာတော့ရုံအလောင်းတွေမတွေ့ခင်မှာအင်းနဲ့ကျင်းရွာကမောင်နှောမြို့နယ်လက်ထောက်ပညာရေးမှူးဦးမြင့်စိုးအပါအဝင်ကျောင်းဆရာ၃ဦးနဲ့ရွာသား၁ဦးတို့ကိုဖမ်းဆီးထားပြီးပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့မှာတော့ဦးမြင့်စိုးနဲ့ကျောင်းဆရာ၁ဦးကိုပြန်လွတ်ပေးခဲ့တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်။ဒါပေမဲ့ဒီပြန်လွတ်လိုက်တဲ့လူ၂ဦးကို VOA ဘက်ကဆက်သွယ်လာမှာတော့အခုချိန်ထိဆက်သွယ်လို့မရသေးပါဘူး။ဒီပြင်မကြသေးခင်ကလည်းရိုက်တာသတင်းတော်၂ဦးကိုရခိုင်ပြည်ရဲ့လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးဖမ်းဆီးခဲ့တာမျိုးရှိခဲ့ပါတယ်။ဒီလိုရိုက်တာသတင်းတော်၂ဦးဖမ်းဆီးခံရပြီးနောက်အင်းနင်ကျွရွာကပညာရေးမှု၄ဦးနဲ့အရက်သား၁ဦးအဖမ်းခံရတာအင်းနင်ကျွရွာမှာအလောင်းတွေတွေ့တာတပ်မတော်ဘက်ကဒီအလောင်းတွေတွေ့ရှိပြီးတဲ့နောက်မှာလုံခြုံရေးအဖွဲ့တွေနဲ့ပတ်သက်မှုရှိမရှိစုံစမ်းတာတွေကဇက်တိုက်ဆိုသလိုဖြစ်လာတာမို့ဒါတွေဟာဆက်ဆက်မှုရှိတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒါပေမဲ့ဒီအပေါ်ကိုဗိုလ်ချုပ်ထွန်းတော်ညီကို VOA ဘက်ကမေးမြန်းအောင်မှာတော့ဘာမှတ်ချက်မှမပေးခဲ့သလိုဘာအဖြေမှလည်းမပေးခဲ့ပါဘူး။ဒီအတွက်ဒါတွေဟာဆက်ဆက်မှုရှိမရှိဆိုတာကို VOA ဘက်ကလည်းတရားအတည်ပြုနိုင်ခြင်းမရှိသေးပါဘူး။အလောင်းတွေကိုဖော်ထုတ်ရမှာလိုက်ပါခဲ့တဲ့မြို့နယ်ကျန်းမာရေးမှုနဲ့ထွေထွေအုပ်ချုပ်ရေးဌာနဘက်ကို VOA ဘက်ကဆက်သွယ်မေးမြန်းမှုတွေလုပ်ခဲ့ပေမဲ့ဒီလောင်းကိစ္စနဲ့ပတ်သက်ပြီးဖြေကြားခြင်းမရှိခဲ့ပါဘူးရှင်။
မိခါသတင်းပေးပို့ခဲ့တာပါရှင်။ကုရော Writers သတင်းတော်တို့ဖန်ဆီးခံရတဲ့ကိစ္စနောက်ဆုံးအခြေအနေကိုတင်ပြပေးခြင်းပါတယ်။ Writers သတင်းဌာနကသတင်းတော်တို့အဖမ်းခံရပြီးတပတ်ကျော်ကြာလာတဲ့အထိမိသားစုနဲ့အဆက်အသွယ်မရရှိသေးတာ၊ရှင်းနေတွေနဲ့တွေ့ဆုံခွင့်မပေးတာဟာလူအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုချိုးဖောက်ခံရတာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ကပြောလိုက်ပါတယ်။အဲ့ဒီလိုဖန်ဆီးခံရတဲ့သတင်းတော်၂ယောက်လူအခွင့်ရေးချိုးဖောက်ခံရခြင်းကိုတစုံတရာတုတ်ပြန်မှုမရှိရင်တော့ပြည်ထရေးလွှတ်တော်နဲ့နိုင်ငံတော်သမ္မတအထိပါအသိပေးတိုက်တွန်းပေးသွားမယ်လို့လည်းပြောပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်ကိုကောင်းစံဟင်းကပြောပြမှာပါရှင
်ဒီဇင်ဘာ12ရက်ညကရဲတပ်ဖွဲ့ဝင်တချို့နဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရလို့သွားခဲ့ပြီးတဲ့နောက်မှာသတင်းတော်၂ယောက်ကိုမြန်မာအစိုးရကလောကချက်အဥပဒေနဲ့ဖန်ဆီးခဲ့တာဖြစ်ပြီးတပည့်ကျော်ကြာမြင့်တဲ့အထိမိသားစုနဲ့လည်းအဆက်အသွယ်မရသေးသလိုဘယ်နေရာမှာရှိပြီးဘလို့အခြေအနေရှိနေလဲဆိုတာမသိရသေးပါဘူးအဲ့ဒီလိုအခြေအနေမျိုးတွေဟာဖန်ဆီးခံသတင်းတော်နှစ်ဦးအတွဲလူအခွင့်အရေးချိုးဖောက်ခံနေရတယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးယူလွေအောင်က VOA ကိုပြောပါတယ
်ဒါတော့ကျွန်တော်တို့မှလည်းတာဝန်ရှိပါတယ်ဒီလိုလုပ်တဲ့ပုံကိုယ်တွေကိုဒီလိုလုပ်ရင်တော့လူအခွင့်အရေးချိုးဖောက်မှုနဲ့ဆက်ဆက်တယ်ဒါကတော့လူအခွင့်အရေးနဲ့ဆိုင်နေမဆိုင်ဘူးဆိုတာအဲကျွန်တော်တို့ကသူတို့ကိုအသိပညာပေါ့ educate လုပ်ဖို့လိုတာပေါ့နော် educate လုပ်ဖို့ကတော့ကျွန်တော်တို့တာဝန်ဖြစ်တော့ကျွန်တော်တို့မှာပဲတာဝန်ရှိတယ်လို့ကျွန်တော်တို့ခံယူပါတယ်ခင်ဗျာ
ဒီကနေ့မနေ့ကပဲမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကဖန်ဆီးခဲ့တဲ့တဲ့နှစ်ယောက်အတွက်မိသားစုဝင်တွေနဲ့တွေ့ဆုံပေးဖို့ကျန်းမာရေးစောင့်ရှောက်ရေးရရှိစေဖို့ရှေ့နေတွေနဲ့တွေ့ဆုံခွင့်ရရှိဖို့နဲ့ဖန်ဆီးထိန်းသိမ်းထားစဉ်ညှဉ်းပန်းနှိပ်စက်မှုမခံရစေဖို့စတဲ့ရပိုင်ခွင့်လူ့ခွင့်ရေးတွေရရှိစေရေးစောင့်ရက်ပေးဖို့တိုက်တွန်းထားကြောင်းထုတ်ပြန်ထားပါတယ်ဖန်ဆီးခဲ့တဲ့တဲ့နှောင်းနှစ်ဦးနဲ့ပတ်သက်ပြီးနောက်ထပ်အချိန်သတင်းပတ်တစ်ပတ်ကြာတဲ့အထိမှတုံ့ပြန်မှုတစ်ခုခုမရှိဘူးဆိုရင်တော့ရပိုင်ခွင့်ရှိတဲ့လူအခွင့်အရေးတွေရရှိခံစားနိုင်ဖို့လူအခွင့်အရေးကော်မရှင်အနေနဲ့ပြည်ထရေးလွှတ်တော်နဲ့နိုင်ငံတော်သမ္မတအထိအသိပေးတင်ပြသွားမယ်လို့လည်းဦးယူလွေအောင်ကပြောပါရစေ။
ကျွန်တော်တို့ကတော့ပထမအဆင့်ကတော့ပြည်ထရေးဝန်ကြီးဌာနကိုမြစ်တရက်ခံရမှာပေါ့လေ။အဲဒါမှအဆင့်မပြေဘူးဆိုတော့နိုင်ငံတော်သမ္မတရုံးကိုတင်ပြမြစ်တရက်ခံရမှာပေါ့လေ။ဒါမှမရဘူးဆိုရင်တော့ကျွန်တော်တို့ကလွှတ်တော်ကိုကျွန်တော်တို့ကဟိုဒီလိုတော့ကျွန်တော်ပြည်သူလူထုကိုယ်စားလှယ်တွေကိုသူတို့ကိုကျွန်တော်တင်ပြရမှာပေါ့နော
်ဖန်စီထားတဲ့သတင်းတော်နှစ်ဦးဟာကောင်းကောင်းမွန်မွန်နဲ့ရှိနေပြီးအမှုကိုဥပဒေအတိုင်းဆောင်ရွက်ဖို့နိုင်ငံတော်တမတကလည်းခွင့်ပြုပြီးသားဖြစ်တယ်လို့တမတရုံးပြုံးခွင့်ရသူကပြောထားပါဗျ။ဒါကြောင့်မကြခင်မှာတော့သူတို့ကိုရုံးထုတ်စစ်ဆေးပွဲရှိနေပါတယ်ဖန်စီထားတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့တော်ဝင်ရှိသူတွေကရောပြည်ထရေးကပါဒီကိစ္စနဲ့ပတ်သက်လို့တလုံးတပါးသားမှ မှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူးဖန်စီခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးကိုမိသားစုရောရှေ့နေပါအခုချိန်ထိတွေ့ခွင့်မရသေးတာကြောင့်ဖန်စီခံသတင်းတော်နှစ်ဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့မိသားစုဝင်တွေသတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်ဥပဒေပုံမှ၃အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူတဲ့ဆိုတဲ့ဆွဆွဲချက်နဲ့အမှုဖွဲ့ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်အောင်စုနဲ့ဥရောပသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရခင်ဗျာ
ကိုကောင်းဆန်ဟင်းတင်ပြခဲ့တာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လင်လိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင်
တနည်းတွင်မြန်မာနိုင်ငံကြီးမှာညဉ့်ညံရေးဖွံ့ဖြိုးဆိုင်ရာခက်ခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရ ेंजर အရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနည်းတွင်ဆောင်ရွက်ချက်တွေပေါ်မှာသုံးသပ်လိုပါတယ်အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်အခုစနေနေ့ညတဲ့ဒီလိုက်အစီအစဉ်မှာမြမဒီမိုကရေစီတနှစ်တာသုံးသက်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
စနေနေ့ညဓာတ်ရိုက်လည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ VOA ကဓာတ်ရိုက်လည်လိုင်းဆွေးနွေးခန်းကိုအင်ကာနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်။ရှမ်းပြည်နယ်မြောက်ပိုင်းမှာ TNLA တအံပလောင်တက်နဲ့အစိုးရတပ်တွေကြားဒီကနေ့တိုက်ပွဲအကြိမ်ဖြစ်ပွားခဲ့ပြီးတရုတ်နိုင်ငံကိုတွေ့တန်းထားတဲ့ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းလုံခြုံရေးစခန်းတွေကို KIA နဲ့TNLA တက်တွေကဝင်တိုက်ခဲ့တဲ့ဆိုတဲ့အစိုးရတက်ရဲ့သတင်းထုတ်ပြန်ချက်ဟာမဟုတ်မှန်ဘူးလို့ TNLA တက်ကငြင်းဆိုလိုက်ပါတယ်။27ရာစုပင်လုံညီလာခံမတိုင်ခင်ကချင်နဲ့ရှမ်းပြည်မြောက်ဘက်မှာခုရက်ပိုင်းအတွင်းတိုက်ပွဲတွေဖြစ်လာတာဟာအဲ့ဒီဒေသကတိုင်းသားလက်နက်ကိုင်အဖွဲ့တွေ NCA အပြစ်ရစာချုပ်မှာလက်မှတ်ထိုးလာအောင်စစ်ရေးနည်းနဲ့ဖိအားပေးခြင်းဖြစ်တယ်လို့လည်းသုံးသပ်နေကြပါတယ်။ဒီအကြောင်းပြေစုံကိုတော့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်တဲကမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုတွေ့တန်းထားတဲ့ရင်းနှီးတဲ့သဘာဝဓာတ်ငွေပိုက်လိုင်းလုံခြုံရေးဆောင်ရွက်နေတဲ့တပ်စခန်းတွေကို KIA TNLA သဘုံတပ်တွေကလာရောက်နှောက်ယှက်တိုက်ခိုက်ခဲ့တာကြောင့်ဒီကနေ့မနေ့ပိုင်းကစပြီးတိုက်ပွဲတွေဖြစ်ခဲ့တာလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်တပ်မတော်ကသတင်းထုတ်ပြန်သလိုတရုတ်မြန်မာနှစ်နိုင်ငံချစ်ကြည်ရေးထိခိုက်ပျက်ပြားစေလိုတဲ့ရည်ရွယ်ချက်နဲ့သဘာဝဓာတ်ငွေပိုက်လိုင်းကိုပိတ်မှတ်ထားပြီးKIA TNLA တပ်တွေကတိုက်ခိုက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ဟာမဟုတ်မှန်ကြောင်း TNLA တပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးတာအိုက်ကျော်ကငင်းဆန်လိုက်ပါတယ်
။ဒီဟာသစ္စာတော်ဒီတိုက်တဲ့တိုက်ပွဲမဟုတ်ဘူးဒီရင်ဆိုင်တိုက်ပွဲဖြစ်တယ်။အာအဲ့နားမှာရင်နာပလိုင်းဖြစ်တဲ့အနီနာတော့ဟုတ်တယ်ဒါပေမဲ့ရင်နာပလိုင်းကိုကျွန်တော်ဖြည့်စီဆရာတော့မရှိဘူး။ဒီရင်နာပလိုင်းနဲ့ပတ်သက်တဲ့ကိစ္စကဘာမှကျွန်တော်ဝင်ပြီးဖြည့်စီတာဒါစီတာဒီအနောက်ရှက်ပြတာတော့မရှိဘူး။
အစိုးရတပ်မ88နဲ့ TNLA တပ်တွေဟာနန်းခမ်းမြို့နယ်တဝိုက်ကောင်းကန့်နဲ့ပန်ရုပ်ကျေးရွာတွေဘက်မှတိုက်ပွဲဖြစ်ပွားနေတာပါတပ်မ88ဘက်ကအင်အားထောင်ကျော်နဲ့စစ်အင်အားတိုးချဲ့ချထားတာကြောင့်လက်မဲ့ရပိုင်းအတွင်းတိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ဒီတိုက်ပွဲတွေဟာပင်လုံညီလာခံနီးလာတိုင်းအစိုးရတပ်ရဲ့စည်ရေးနိပရိယေဒေတာဖြစ်တယ်လို့ TNLA ဘက်ကသုံးသပ်ကြောင်းဗိုလ်မှူးတာအိုက်ကျော်ကပြောပါတယ
်အာ GMS 27 ဆင်တော့တိုက်ပွဲကဆက်ရှိမဲ့အနေထားတော့ရှိတယ်ဒီလိုပြန်တုံးချက်ကြည့်မယ်ဆိုတော့ဒီစွန်လီပွဲလောက်တော့မယ်ဆိုရင်တော့အစီအရာငင်းနိုင်မှုလို့ပြင်ထန်လာတယ်။ဒီမြမတမတော်ကဒီစွန်လီပွဲလောက်မယ်ဆိုရင်သူကထူးစီးတက်လာတယ်။အဆလူသားညီဆိုင်ကြီးထက်မှာဒီတမတော်ကဒီညီဆိုင်ကြီးပွဲကိုတမတော်ကလူလာမှုမရှိတဲ့အပိုင်းအဲ့လိုမျိုးတော့မြင်တာပေါ့
။မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်21ဖွဲ့ရှိပြီး10ဖွဲ့တည်းသာ2015ခုနှစ်က NCA အပြစ်အစာချုပ်ကိုလက်မှတ်ထိုးထားတာပါ။တနက်အဖွဲ့တွေထဲမှာ UWSC ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကလည်း NCA ကိုပြုပြင်ပေးမယ်ဆိုရင် NCA ကိုလက်မှတ်ထိုးဖို့အာတိသရှိပေမဲ့တမတော်နဲ့အစိုးရဘက်ကတော့မူလ NCA အတိုင်းကိုသာလက်ခံပြီးလက်မှတ်ထိုးကြဖို့လိုလားနေတာကြောင့်အခုတိုက်ပွဲတွေဟာစစ်တပ်ရဲ့စီရေးအရာဖိအားပေးမှုဖြစ်တယ်လို့စီရေးနိုင်ငံရေးသုံးသပ်သူဦးမမောင်စိုးကမြင်ပါတယ်
။ညီညာရေးကိုအပြည့်အဝလိုလားတယ်မလိုလားဘူးဆိုတာတဲ့ဒီညီညာရေးလုပ်ငန်းစဉ်မှာအဲကိုလိုချင်တာကိုပြောအောင်ဒါအဲအသုံးပြုဖျားပေးတယ်လို့ပဲပြောပါမယ်ခင်ဗျာဒီမြောက်ပိုင်းခုနကလည်းသူ့မူနယ်သူတင်းလာတာတွေဒီတက်ဘက်ကရောအဓိကလက်မခံနိုင်ဘူးလက်မခံနိုင်တဲ့အခါမှာကျတော့ညီနိုင်တဲ့အခါမှာသူကနှစ်ဖက်လက်ခံနိုင်တဲ့ကြားကြညီနိုင်မှုမျိုးညီနိုင်တာမျိုးခုဒီနေ့ထီတော့မတွေ့သေးဘူးဒီ NCA ထိုးရဲ့ NCA ထိုးပြီးတက်ဖို့ရဲ့အဲ့တော့အဲ့ဒါကိုရဖို့အတွက်သူကဖျားပေးနေတယ်လို့ပဲကျွန်တော်ကတော့ယူဆပါတယ
်မြန်မာတပ်မတော်ကအများပြည်သူအလွတ်လုံးနေတဲ့နေရာတွေကိုလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေဒီရဲ့ပိုင်းနဲ့ပို့လောက်လာတယ်လို့ TNLA ဘက်ကဆွဆွဲနေတယ်လို့ဒီကနေ့တိုက်ပွဲအတွင်း KIA TNLA တပ်တွေကအစိုးရတပ်စခန်းကိုလက်နက်ကြီးငယ်နဲ့တိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းမှာဖော်ပြပါတယ်။ဒါပေမဲ့နှစ်ဖက်စလုံးကတော့မိမိတို့တပ်ဘက်ကအသေးပြောက်စီးရင်တွေကိုဖော်ပြကြတာမျိုးမရှိပါဘူးခင်ဗျာ
။ကိုညာဝင်းအောင်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုတော့ Christmas နဲ့နှစ်သက်ကူရသည်ရသည်တချင်းတစ်ပုတ်နဲ့ဖျော်ဖြေပေးချင်ပါတယ်။ Jackson 5တီဆိုထားတဲ့ Santa Claus is coming to town တချင်းကိုနားဆင်ကြရအောင်ပါရှင်။Jackson 5 သို့ထားတဲ့ Santa Claus is coming to town တချင်ကိုနားဆင်ခဲ့ကြရတာပါ။ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်။ VOA မြန်မာပိုင်းကြာတာပတင်းညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းကြာတာပြည်နေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နိုင်ရီခွဲဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာမှာနားဆင်ကြရမှာက
ဒီလိုလူထုတွေရဲ့တော့အကြံဉာဏ်တွေဒီကျွန်တော်တိုင်းပြည်အတွက်ငင်းချမ်းရေးဖြစ်စဉ်တွေအတွက်တော့အထောက်အပြုမဲ့ဟာတွေပေါ့နော်ရယူချင်းဖြစ်ပါတယ်ပေါ့နော်ဒီဟာတာခံရချင်းအပြင်ကျွန်တော်တို့ဒီချမ်းမျိုးတွေမဟုတ်ဘူးကျွန်တော်ဒီတိုင်းသားတွေကတော့တတ်မတော့ပေါ့ပေါ့နော်ယုံကြည်မှုကြီးပြော့ပါလာပြ
ီ RCSS SSA ရဲ့ပြည်တွင်းပြောခွင့်ရပုဂ္ဂိုလ်ဘူမူကြီးဆိုင်ဦးပြောသွားတာပါအပြည့်စုံကိုသတင်းတွေအပြည့်စုံကိုတော့နောက်ပိုင်းမှာကြားကြရပါမယ်အခုရင်ဆုံးတော့ကျမ်းမာရေးခန္ဓာကိုတင်ပြပေးပါမယ်ရှင်ဒီတစ်ပတ်ကျန်းမာရေးခန္ဓာမှာတော့လုပ်ငန်းခွင်အတွင်းစိတ်ကျန်းမာရေးအရေးပါပုံအကြောင်းကိုတင်ပြပေးပါမယ်။လုပ်ငန်းခွင်ထဲမှာစိတ်ကျန်းမာရေးမကောင်းတဲ့ပြဿနာတွေရှိနေတာကိုသတိပြုမိစေဖို့ဒီနှစ်ကမ္ဘာစိတ်ကျန်းမာရေးနဲ့ဆောင်းပုံမှာအလေးပေးဖို့ပြထားတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကပြောပါရယ်။လုပ်ငန်းခွင်ထဲကျန်းမာရေးစိတ်ကျန်းမာရေးပိုကောင်းဖို့ဘာကြောင့်အရေးကြီးပြီးဘလို့စိတ်ကျန်းမာရေးပြဿနာတွေကြုံရလို့အခုလိုဘာကြောင့်ဖြစ်ရတာလဲ။ဘလို့ကာကွယ်ပေးနိုင်တယ်လဲဆိုတဲ့အကြောင်းကိုစေတက်ကတို့တစိတ်ကျမ်းမှာပညာဌာနပါမောက္ခဌာနမူဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင
်โอเคပါမောက္ခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီနှစ်ကမ္ဘာစိတ်ကျမ်းမာရေးနေ့ရဆောင်မှုကလုပ်ငန်းတွင်တဲ့ဒီစိတ်ကျမ်းမာရေးဆိုတဲ့အခါကျတော့ဆရာကြီးဒါကဘာကြောင့်အရေးကြီးရလဲဆရာ
တကယ်တော့လုပ်ငန်းတွေနဲ့ကျန်းမာရေးပေါ့နော်အဲဒီမဲ့ညာအတွက်တော့ကျန်းမာရေးဆိုရင်ခန္ဓာကိုယ်ကျန်းမာရေးကိုသိချင်ပြည်ပြည်နေတာပေါ့နော်ဒီကျန်းမာရေးကိုလည်းဗတိမမီဖြစ်တတ်ကြတာပေါ့အဲဒါကြောင့်ဒီနှစ်မှာတော့လုပ်ငန်းတွေထဲမှာသိကျန်းမာရေးရအရေးကြီးကြောင်းပြအောင်ခပါသိကျန်းမာရေးနေပါအဲဒီဆောင်ပုံလေးနဲ့သိကျန်းမာရေးအစီအစဉ်များမြဲလာအောင်လို့လုပ်ခဲ့ကြတာပေါ့အဲဆိုလိုတာတော့သိကျန်းမာရေးကလုပ်ငန်းတွေမှာအရေးကြီးတယ်လို့ကျွန်တော်ဆိုလိုတာပေါ့နော်အဲဒါကြတော့အလုံးလမ်းကြီးဆိုတာလေကျွန်တော်တို့ရဲ့ဘဝမှာအလုံးလုံးတဲ့လူတွေဆိုရင်ကိုယ့်ရဲ့အချိန်ရဲ့တနေ့တာရဲ့သုံးပုံတစ်ပုံတော့ကကျွန်တော်တို့ရဲ့အချိန်တော်တော်များများလားတော့လုံးလုံးကြီးတဲ့မှာရှိတာပေါ့နော်ပြီးတော့အဲ့လိုရုံးရုံးတဲ့မှာအချိန်ရှိနေသလိုပေါင်းပြဆက်ဆိုင်ရေးပေါ့နော်လောက်သားကြီးတဲ့ပေါင်းပြတာအထက်အောက်ပေါင်းပြတာအားအားတွေလည်းကျွန်တော်တို့ဘဝမှာလုံးလမ်းခွင်တဲ့မှာလူတွေနဲ့ပေါင်းပြဆက်ဆိုင်မှုတော်တော်များများရှိနေကြတာပေါ့ဒါကြောင့်ဒီလုံးလမ်းခွင်ကအရေးကြီးတာပေါ့အခုတော့သိချင်မှရေးနဲ့အလုံးကိုဆက်ဆက်မှုပေါ့နော်အပြည့်အစုံမှာပဲဒီအလုံးကိုကျွန်တော်တို့စိတ်ကျင်းရတဲ့သဘောကျတယ်ဆိုရင်သိချင်မှရေးကိုအလုံးကောင်းရင်စိတ်ကျက်ပြောသလိုအခေရီးချောင်းမြန်ပေါ့စိတ်ဖြည့်ဆည်းမှုနားလာရင်လည်းဒီအလုံးကိုလည်းသွားထိခိုက်တယ်အဲ့လိုပဲအလုံးကြောင့်လည်းစိတ်ထိခိုက်တယ်ဒါတော့အပြည့်အစုံဖြစ်နေတာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလုပ်ငန်းခွင်မှာပေါ့ဆရာနော်ဘလို့စိတ်သက်ကြတာမျိုးတွေတွေ့ရလဲရှိလဲ
ဒီလုပ်ငန်းခွင်မှာအများအားဖြစ်တော့သိချင်မှရေးပြဿနာကြီးရှိနေပြီအောင်တတိမထားမိတာတွေ့ရတာပေါ့နော်ဥပမာသိကြတာကြီးသိဖြစ်ခြင်းခေါ်တဲ့သူ့ရဲ့စိတ်ညောင်းတဲ့ယောဂါတွေတော်တော်များများတွေ့နေရတာပေါ့နော်အဲ့လိုတွေ့ရတဲ့ဒီလိုဒီဂရိရှုကမ္ဘာကျမကြီးဖွဲ့ကလေးလာချေရဆိုလို့ရှိရင်နော်လုပ်ငန်းတွင်ထဲမှာဒီသိဖြစ်ခြင်းမှုကြောင့်သိကြယောဂါကြောင့်ဒီလုပ်ငန်းကိုထုတ်လုပ်မှုတွေဆုံးရှုံးတော့ပေါ့ကမ္ဘာလုံးတိုင်းတာနဲ့ကြည့်လို့ဆိုရင်တစ်နှစ်တစ်နှစ်ကို1 trillion လောက်တွေ့ရပေါ့နော်အဲ့ဒါကြီးသူတို့ဘာထပ်တွေ့ရလဲဆိုတော့ကျေးဇူးဒီလုပ်ငန်းကိစ္စမှာတိကျမှရေးကောင်းလာအောင်ပျော်ရွှင်လာအောင်နောက်ပြီးတော့ဒီလုပ်ငန်းကိစ္စမှာအခြေအစိတ်မကျမ်းမှလို့ရှင်လေအဲ့ဒီစိတ်မကျမ်းမှတဲ့လူတွေကိုပြည်သူဆောက်ရှောက်ပြီပေါ့နော် US ဒေါ်လာကဒေါ်လာလုံးလိုက်လို့ဆိုရင်ဒီလူတွေကကျမ်းမှသွားတယ်ကြောင့်သူတို့ရဲ့ထုတ်လုပ်မှုတွေကပြန်ထွက်လာတယ်ဟုတ်ကြည့်လိုက်တဲ့ဒေါ်လာ၃ရက်၄ဒေါ်လာလောက်ကအပြန်ထွက်တယ်ပေါ့ဆိုလိုတာတော့ကုန်ထုတ်လုပ်မှုကပိုပြီးတော့ညင်လာတယ်လူတွေပူပြီးတော့နေကောင်းတော့ဘလုတ်ပူလုံးနိုင်တယ်နောက်တစ်ခုကလည်းအလုတ်ထက်မှာဒီ90စင်စင်ပြူမှုတွေလုပ်ငန်းတွေပြတ်ပလာတယ်ဒါကလည်းအငြင်းတွေ့နေတယ်အဲ့ဒီကနေဆက်ဆက်စိတ်ပြည့်စည်ကြနေပတ်သက်ပြီးလုပ်ငန်းတွေနဲ့ဆက်ဆက်ပြီးတော့ဝီစီပြတ်ပလာတယ်အရက်ပြတ်ပလာတယ်ဒါတွေလည်းဖြစ်လာတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီလုပ်ငန်းတွေတင်ဒီစိတ်မချမ်းမှခြင်းကိုဖြစ်စေတဲ့အဓိကအချက်တွေကဘာတွေလဲဆရာကြီး
လုပ်ငန်းတွေမှာခန္ဓာကိုယ်ပိုင်းရောစိတ်ပိုင်းဆိုင်ရာရောအထောက်လုံးကျုံသိချတဲ့အစီအမံတွေရှိနေတာပေါ့ဟိုမှာဆိုပါစို့ဝိဉ္စောရစွာကမျက်နှာကိုအကကားထားတာမျိုးဒါတော့ physical ကိုစက်မရည်အတွက်ကာတာပေါ့နော်အဲ့လိုအစီအမံမျိုးပဲသိကျမရည်အတွက်ကိုမထိခိုက်နိုင်အောင်သိကျမရည်ကိုကြည့်တဲ့အစီအမံဒီမရှိလို့ဆိုရင်တော့အဲ့ဒါကိုဘယ်မှဆိုင်ရင်တော့အဲ့ဒီလုပ်ငန်းတွေကပျော်ရွှင်တဲ့လုပ်ငန်းတွေမဖြစ်နိုင်မယ်သိကျမရည်ကိုမကောင်းဖြစ်နိုင်တာပေါ့အဲ့လိုပဲလုပ်ငန်းတွေမှာပြောင်းလဲပြောင်းဆက်သွယ်ကြရတယ်အထက်နဲ့အောက်ဆက်သွယ်ကြရတယ် ပြန်လည်ဆက်သွယ်မှာ communication အားနေတာပေါ့ပြန်လည်ဆက်သွယ်မှုအားနေတယ်ဘွားဟာနေတာရှိတယ်အောက်ကလူအထက်ကိုမပြောနိုင်အထက်ကလူကလည်းအောက်ကိုသိကြညင်ကြမှုမရှိဘူးအဲ့လိုမျိုးဆက်သွယ်မှုတွေအားနေလို့ဆိုရင်ဖြစ်ရှိမှုတွေဖြစ်တယ်အမှစိတ်ကြမှာဖြစ်တယ်နောက်တစ်ခုကတော့လေချီချိုးကတော့ဒါလို့ဆိုတာပဲလုပ်နေတယ်အဲကိုလို့ရဲ့အလုပ်ကဘယ်လိုမျိုးအကျိုးရှိတယ်ဘယ်လိုမျိုးလုပ်ရတယ်အဲ့ဒီမျိုးပေါ့နောက်ခါလေးကျတော့အလုပ်မှာကိုယ်တိုင်ပါဝင်ဆုံးဖြတ်လို့မရဘူးပေါ့နော်ဆုံးဖြတ်ဖို့အားနေတယ်အဲ့တော့အလုပ်ကိုဒီတိုင်းပဲလုပ်နေရတော့ဒါကလူတက်ကိုဖြစ်မှုဖြစ်တယ်အဲ့တော့ကိုယ်တိုင်ပါဝင်ဆုံးဖြတ်မှုအားနေတဲ့ဒီလုပ်ငန်းတွေမျိုးကလည်းသိနေကြမှုဖြစ်တာပေါ့နော်နောက်တစ်ခုကတော့အလုပ်လုပ်တဲ့လူတွေကိုထောက်ပံ့မှုအားနေတာပေါ့လူလက်ကအားနေတာလည်းဖြစ်ဖြစ်ပဲဒါမှမဟုတ်ရင်လုပ်ငန်းကလိုအပ်တဲ့ဟာတွေကိုဘယ်လိုတော့ပြည့်စုံထောက်ပံ့မှုမပေးဘူးသိပိုင်းဆိုင်ရာလူမှုကေထောက်ပံ့မှုမတင်ကြဆိုရင်သိချင်မှယူအားနေစီတယ်ပေါ့နောက်တစ်ခုကတော့အလုံးချိန်ကအားတိတိကျကျကြီးလုပ်တာအဲ့လိုမျိုးဆိုရင်ဖြစ်စီမှုကြတယ်သိချင်မှမှုဖြစ်တယ်ပေါ့နောက်တစ်ခုကလည်းအလုံးကိုလုပ်တဲ့နေရာမှာတိတိကျညွန်ကြားထားမှမရှိဘူးပေါ့အဲ့တော့အလုံးလုံးဝလူကဘာလို့အောင်တိတိကျလမ်းညွှန်မှုမရှိတော့ကြောက်သူ့မဝေးဝါးတယ်အဲ့ဒီအချက်တွေကလည်းသိဖြစ်စီမှုဖြစ်တာပေါ့နော်နောက်တစ်ချို့လုပ်တဲ့ကတော့အလုံးကပင်ကူသဘာဝကသူ့ရင်ရတဲ့လုပ်ဟိုတိကျအဲ့ဒီဟာတွေလည်းသိဖြစ်စီမှုဖြစ်စီတာပေါ့နော်နောက်တစ်ခုကလုပ်သားတွေရဲ့ကြွန့်ကျင်မှုနဲ့သူတို့ရဲ့လုပ်ရတဲ့အလုပ်ဖျော်ညစ်ချွေမရှိဘူးပေါ့နော်အဲ့ဒါဆိုရင်လည်းသိဖြစ်မှုဖြစ်စီတာပေါ့နောက်တစ်ခုကတော့ဒီအဖွဲ့အစည်းငင်းချုပ်ပေါ့နော်ဒီလုပ်ငန်းစဉ်အတွင်းမှာအဖွဲ့အစည်းတင်းနေလို့ရတာပြောရကြောင်ငင်းချုပ်မှုမရှိဘူးအဲ့လိုမျိုးပုံဝင်ခြင်းဆိုရင်သိဖြစ်စီမှုကြီးဖြစ်ပြီးတော့သိကြမှာရေမကောင်းမှုဖြစ်တာပေါ့တခြားအချက်တွေလည်းသိမကြမှာတဲ့ဟိုမှာဆိုပါစို့ခန္ဓာကိုယ်မကျန်းမာရင်စိတ်မကျန်းမာဖြစ်တာကိုခန္ဓာကိုယ်မကျန်းမာဖြစ်စီတဲ့ပုံဝင်ကျင်းမျိုးဆိုရင်လည်းစိတ်မကျန်းမာအောင်ဖြစ်စီတာပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ဒီစိတ်ကျန်းမာရေးလုပ်ငန်းကွယ်တွေကောင်းကာကွယ်နိုင်ဖို့အတွက်ဘာတွေလုပ်ဖို့လုပ်လဲဆရာ
ကြီးဒီကပြောရင်တော့သို့သောကျွန်တော် risk factor လို့ခေါ်တာပေါ့အန္တရာယ်ရှိတဲ့အချက်တွေပေါ့အဲ့ဒီအချက်တွေကိုပြည့်ပြည့်လိုက်မယ်အဲ့ဒါတွေမဖြစ်အောင်လုပ်မစင်တာစိတ်ကျန်းမာရေးကိုကောင်းဖြေမှာပေါ့နော်နောက်ပြီးတော့အပြုလုပ်ပြည့်တယ်လဲဆိုတော့အလုပ်လုပ်ကြတဲ့နေရာမှာလုပ်တာဒီကိုအလုပ်ကိုတံမူထားတတ်လာအောင်အလုပ်ကိုတံမူထားထားလိုက်ရင်အလုပ်ကိုလုပ်ရတာပျော်ရွှင်မှာပေါ့နောက်တစ်ခုကတော့ဘာကြီးကြည့်လဲဆိုတော့လုပ်ငန်းတွေမှာတော့ဖြစ်ဖြစ်ကတော့ရှိချပါပဲပေါ့နော်အဲဒီရှိလာခဲ့ရင်တော့ဒီ UR စိတ်မကျန်းမာမှုဖြစ်လာရင်တော့မှအဲ့စိတ်မကျန်းမာတဲ့လူစောစောစီပြီးအောင်ကြိုးစားမှာပေါ့နော်ဥပမာဆိုပါစို့ဒီလုပ်တာတည်းကအရင်ကတော့ကောင်းကောင်းလုပ်နေတယ်အခုကျတော့လုံချင်မှုဖြစ်လာတယ်ဒါမှမဟုတ်စိတ်တူလာတယ်ကောင်းခွေဒီအယုတ်ကိုပြက်ကွက်လာတယ်ပြောဆိုပေါ့ကြောင်းနေလာတယ်ဆိုရင်ဒီလုံသားကအเจ้าဒီလိုကြောင်းနေသွားလဲဆိုတာကိုလေ့လာပေါ့လေ့လာပြီးလို့ဆိုရင်ဒီစိတ်မကျန်းမာမှုဖြစ်တယ်ဆိုရင်အเจ้าကြောင့်စိတ်မကျန်းမာတာဖြစ်ပြီးသူ့ကိုကုညီမယ်ပြေးမမယ်လို့အဲ့လိုဆိုရင်သူ့အသာပေးမယ်ပြီးလို့ဆိုရင်သူ့ကိုဒီစိတ်ချမ်းမာရေးပြဿနာအတွက်တိုင်ပင်ဆွေးနွေးကြလည်းရှိမယ်ပေါ့ဆိုတော့ဒီပြင်ထန်လို့ဆိုရင်လည်းစိတ်ကူတာလည်းရှိမှာပေါ့အဲ့လိုမျိုးလုပ်ပြီးလို့ဆိုရင်ဒီလုပ်ခင်ကပိုပြီးတော့စိတ်ချမ်းသာရေးပိုကောင်းလာမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်ပေးတဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့မြန်မာပြည်ကလက်နက်ကင်ဗြိတိပခဖြစ်ပွားရာဒေသတွေကိုနိုင်ငံခြားကကူညီထောက်ပံ့နေတာဟာကောင်းမွန်လာနိုင်တယ်လို့ဆိုးဝါးသွားနိုင်ကြောင်းကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်
ရွေးကောက်ပွဲချင်းပါတီအစိုးရဖွဲ့စည်းတဲ့2017ကစပြီးချမ်းသာတဲ့နိုင်ငံအများစုဟာမြန်မာနဲ့ပုံမှန်ဆက်ဆံရေးပြန်လုပ်လာကြပါတယ်။နိုင်ငံခြားအကူအညီရတဲ့အထက်မှာ300ခန့်နှုန်းကျော်ကိုငင်းချမ်းရေးတည်ဆောက်ဖို့အသုံးပြုကြောင်းလက်နက်ကင်ပြိပကဒေသများဆိုတဲ့အော်တိုဘာလထုတ် Asia Foundation အစည်းအဝေးခန်းစာမှာပေါ်ပြထားပါတယ်။အပြည့်အကရစေးသဘောတူညီချက်တွေထဲမှာဖွံ့ဖြိုးမှုရှိဖို့လိုအပ်တာကိုအလုံးအသိအမှတ်ပြုကြပါတယ်ဖွံ့ဖြိုးရေးအကူအညီကိုမှန်ကန်စွာအသုံးပြုနိုင်ရင်ပြည်ပကဒေသကပြည်သူဘဝကိုမြင့်တင်ပေးနိုင်ပါလိမ့်မယ်ဒါပေမဲ့ဘယ်လိုအကောင့်အထည်ဖော်မယ်ဆိုတာကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တို့သဘောတူဖို့လိုပါတယ်ဒါလို့ဖြစ်မလာဘူးဆိုရင်ဖွံ့ဖြိုးရေးစီမံကိန်းကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကင်းမဲ့လာတဲ့အတွက်ငြိမ်းချမ်းရေးကိုထိခိုက်စေပါတယ်ဖွံ့ဖြိုးရေးလုပ်နိုင်ရင်ငြိမ်းချမ်းရေးရမယ်ဆိုတဲ့လမ်းစဉ်ကိုတော်စားစုကြီးကလက်မခံပါဘူးနိုင်ငံရေးသဘောတူချက်ရယူနိုင်မှသာရေရှည်ငြိမ်းချမ်းရေးရမယ်လို့ဆိုပါတယ် ဖွံ့ဖြိုးရေးအကြောင်းပြုပြီးအစိုးရအာဏာသက်ကျေပြန့်လာအောင်လုပ်တဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်တွေပဋိပက္ခဖြစ်ပြီးငြင်းချမ်းရင်းအလန်းဝေးသွားတာမျိုးရှိပါတယ်
။ဒီလိုမတင်မကျဖြစ်နေတဲ့အခြေအနေမှာကူညီထောက်ပံ့လိုတဲ့နိုင်ငံခြားအဖွဲ့အစည်းတွေဝင်လာကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့အတီးပြုတ်ချက်မရဘဲကူညီတာဟာအန္တရာယ်ရှိပါတယ်။လက်နက်ကိုင်ပဋိပက္ခမှာအစိုးရကိုယ်တိုင်ပါဝင်တိုက်ခိုက်နေတာကိုနိုင်ငံခြားအဖွဲ့အစည်းတွေသတိပြုသင့်ပါတယ်။နိုင်ငံခြားအကူအညီပေးရမှာအစိုးရစီမံချက်တွေကိုဦးစားပေးတယ်လို့ထင်မြင်လာရင်ရည်ရွယ်ချက်အောင်မြင်ဖို့ခက်ခဲသွားပါလိမ့်မယ်။တယံဇာတထုတ်ယူမှုမှာဒေသခံအကျိုးမခံစားနိုင်ရင်ပုံကံမှုတိုးပွားလာနိုင်ပါတယ်။အပြစ်ခတ်ရစဲချိန်မှာအစိုးရကလမ်းဖောက်တံတားဆောက်ပြီးအာဏာဆက်ချက်တွင်တဲ့အစင်လာကြောက်ပဋိပက္ခဖြစ်ပွားရာဒေသမှာအစိုးရလှုပ်ဆောင်တာတွေကိုအန္တရာယ်အဖြစ်တိုင်းရင်းသားလက်နက်ကင်တွေကမြင်နေကြပါတယ်
။ဒါကြောင့်ပဋိပက္ခဖြစ်ပွားရာဒေသကိုနိုင်ငံခြားအခုအညီပေးတဲ့အတွက်ဒေသရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်တယ်လို့ပဋိပက္ခဖြစ်နိုင်တဲ့အန္တရာယ်ကိုလည်းထက်မတွက်ဘူးဆိုရင်ငြိမ်းချမ်းရေးရဖို့အတွက်အလားအလာနှဲသွားနိုင်ပါသေး။အစိုးရနဲ့တွဲလုပ်တဲ့အတွက်နိုင်ငံခြားအေဂျင်စီအဖို့အလို့ရခံရအဆင်ပြေပေမဲ့ဒေသခံတိုင်းရင်းသားတပ်ဖွဲ့တွေသဘောမတူရင်ပြဿနာကိုမရှင်းနိုင်ပါဘူးပြည်သူ့ဘဝတက်တာချောင်းချီအောင်အခုအညီပေးတာဟာအထက်ရောက်ဆုံးအခုအညီဖြစ်ပါတယ်အပြစ်အခရဆဲတာကိုအကျိုးရှိစွာအသုံးချနိုင်ဖို့လိုပါတယ်ပြည်ပအခုအညီကြောင့်ငြိမ်းချမ်းရေးလုပ်နိုင်တယ်ဆိုတာနဲ့မိမိဘာသာလုပ်နိုင်တာကပိုပြီးအလားအလာကောင်းပါတယ်လက်ရှိအခြေအနေဟာအရင်ကအပြစ်အခရဆဲတာနဲ့ပိုပြီးအလားအလာရှိတယ်လို့ဆိုပါတယ်
နိုင်ငံရေးဆွေးနွေးပွဲလုပ်ပြီးပြဿနာဖြေရှင်းဖို့အစိုးရနဲ့တိုင်းရင်းသားတပ်ဖွဲ့ကိုအားပေးတာဟာအရေးကြီးတဲ့နိုင်ငံခြားအကူအညီဖြစ်ပါတယ်။ဆွေးနွေးပွဲအချိန်ရနေအောင်နိုင်ငံခြားအေဂျင်စီတွေဟာအစိုးရနဲ့ရောတိုင်းရင်းသားတပ်ဖွဲ့နဲ့ပါလက်တွဲလုပ်ကိုင်နိုင်ပါတယ်။အရင်ကတော့ခေါင်းဆောင်တစုကစိတ်ဆက်ဆွေးနွေးပြီးအပြစ်ခတ်ရက်စဲခဲ့တာမို့ပိဋိပက္ခဖြစ်ရတဲ့ပြဿနာကိုမဖြေရှင်းနိုင်ပါဘူး။ဒါကြောင့်အောက်ခြေအထိကြဲကြဲပြန့်ပြန့်ပါဝင်လာအောင်လုပ်နိုင်ပါတယ်။ဒီနေရာမှာတိုင်းရင်းသားတပ်ဖွဲ့နဲ့အရက်သားအဖွဲ့တွေဟာပြည်သူအကျိုးစီးပွားကိုအမြဲတမ်းကိုးစားမပြုတ်ဘူးဆိုတာကိုသတိပြုသင့်ပါတယ်။အကူအညီပေးတဲ့နိုင်ငံခြားအေဂျင်စီဟာငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သူအလုံးကိုမျှမျှတတ်တတ်ဆက်ဆံတယ်လို့ယုံကြည်လာရင်ရည်ရွယ်ချက်အောင်မြင်ဖို့အလားအလာရှိပါတယ်
။စီးပွားရေးတိုးတက်လာပြီးဖွံ့ဖြိုးရေးအသုံးစရိတ်တိုးပွားလာုံနဲ့ငြိမ်းချမ်းရေးမရနိုင်ဘူးဆိုတာကိုသတိပြုရမယ်လို့ဆိုပါတယ်။ဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုအစိုးရတိုင်းရင်းသားတပ်ဖွဲ့နဲ့အရသာအဖွဲ့တွေဆွေးနွေးပြီးသဘောတူချက်ရယူနိုင်ရင်ဒေသခံတွေရဲ့လူနေမှုအဆင့်အတန်းမြင့်မားလာနိုင်တဲ့အပြင်ငြိမ်းချမ်းရေးဖြစ်စဉ်ကိုလည်းအယုံအကြည်ရှိလာနိုင်ပါတယ်။ဒေသခံတွေအကျိုးခံစားရမယ့်စီမံကိန်းကိုအကောင်အထည်ဖော်ဖို့လိုပါတယ်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးသဘောတူချက်ရတဲ့အသည့်ရေကာတာစီမံကိန်းလိုအစီအစဉ်မျိုးကိုရပ်ဆိုင်းထားဖို့အကြံပေးထားပါတယ်။ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအတွက်ကူညီတဲ့နိုင်ငံခြားအလှူရှင်တွေဟာရေရှည်ထောက်ခံအားပေးဖို့လိုပါတယ်။ပြောင်းလဲလာတဲ့အခြေအနေအရပျော်ပြောင်းစွာကင်တွယ်တတ်ဖို့လည်းလိုပါတယ်။ရှုပ်ထွေးတဲ့အုပ်ချုပ်ပုံစနစ်ကျင့်သုံးတဲ့နေရာတွေမှာလုံနိုင်ကင်နိုင်ရပါလိမ့်မယ်။အစိုးရအချုပ်အခြာအာဏာပိုင်ဖြစ်ပေမဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမာရောစစ်အင်အားမာရောဒေသကိုလွှမ်းမိုးနိုင်တဲ့တိုင်းရင်းသားတပ်ဖွဲ့အချုပ်ရဲ့ဩဇာအာဏာကိုလည်းအလှူရှင်နိုင်ငံတွေအသိအမှတ်ပြုဖို့လိုကြောင်းAsia Foundation သုတေသနအဖွဲ့ကအောက်တိုဘာလထုတ် The Contested Area of Myanmar မှာသုံးသပ်ထားပါလိမ့်မယ
်။အပတ်စဉ်တင်ဆက်ပေးတဲ့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။
ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်
။ဒ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တိုင်းရင်းသတင်းလွှာရဲ့လှည့်ရောက်ပါပြီ။ထိုင်းနိုင်ငံအခြေစိုက် BNI အဖွဲ့သားတွေကတင်ဆက်ပေးထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံမြို့နယ်အင်ဒင်ကျေးရွာတုတ်တံမှာအလောင်းဆယ်လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးဖော်ရရှိတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်မှာမိုင်းတလုံးပောက်ကွဲခဲ့လို့ကလေးတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာရှမ်းလူထုတွေးဆုံပွဲပိတ်ပင်ခံရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တော်မြို့နယ်အင်ဒင်ကျေးရွာကတုတ်တံမှန်အမိမတိအလောင်းတွေရှိနေတယ်လို့တင်းတွေထွက်ပေါ်လာတဲ့အတွက်တူးဖော်ရမ်းမှာအခုအခါအလောင်းဆယ်လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးဖော်ရရှိထားတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ကဒီလ19ရက်နေ့မှာတင်းထုတ်ပြန်ထားပါတယ်အမိမဖော်လို့သူတဦးကအင်ဒင်ရွာတုတ်တံမှန်လူတွေကိုတတ်ပြီးမြုပ်ထားတယ်လို့တင်းပေးတိုင်ကြားခဲ့တယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ကမကြသေးမီကတင်းထုတ်ပြန်အပြီးမှာအခုလိုတူးဖော်စစ်ဆေးခဲ့တာပါအဲ့ဒီအလောင်းတွေကိုမြို့နယ်တရားသူကြီးနဲ့မှုခင်းဆရာဝန်တွေအပါအဝင်နေပယ်ပေါင်းစုံကအဖွဲ့ဝင်၅ဦးပါဝင်တဲ့အဖွဲ့ကဦးဆောင်ပြီးမနေ့ကလာရောက်စစ်ဆေးတူဖို့ခဲ့တာဖြစ်ပါတယ်အခုတွေ့ရှိထားတဲ့အလောင်းတွေဟာပဲသူပေဝါတွေဆိုတာသိနိုင်ဖို့အတွက်အာဏာပိုင်တွေဘက်ကဆက်လက်တူဖို့စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့သိရပါတယ
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ရှီမုံပေါ်ကျေးရွာအုပ်စုမှာမိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးတေဆုံးပြီးလေဦးတန်ရရရှိခဲ့တယ်လို့ဒေတာခံတွေကပြောပါတယ်ဒီဇင်ဘာ19ရက်နေ့ညနေပိုင်းမှာပောက်ကွဲခဲ့တာဖြစ်ပြီးအသက်12နှစ်အရွယ်မောင်အောင်လင်းထွန်းမှာမိုင်းပောက်ကွဲတဲ့နေရာမှာပွဲချင်းပြီးတေဆုံးပြီးတော့တန်ရရရှိတဲ့ကလေးငယ်၄ဦးအနက်တန်ရပြင်းထန်သူ၂ဦးကိုလာရှိုးဆေးရုံကိုပို့ဆောင်ခဲ့တယ်လို့ကြံတဲ့၂ဦးဟာလည်းမူဆယ်ဆေးရုံမှာဆေးဝါးကုသမှုခံယူနေတာဖြစ်ပါတယ်အဆိုပါပောက်ကွဲမှုဖြစ်စဉ်မှာလက်နက်ကင်အဖွဲ့အစည်းကထောင်ထားတဲ့မိုင်းဆိုတာမသိရှိရသေးပါမုံပေါ်ဒေတာအတင်းမှာဆိုရတမ်တော်မုံပေါ်ပြည်သူစင်ကချင်လူလာရေးတမ်တော် KIA နဲ့အခြားတိုင်းရင်းသားတော်လာရေးလက်နက်ကင်တို့တွာလာလှုပ်ရှားလက်ရှိပါတယ်
ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အဖွဲ့ဝင်နိုင်ငံရေးပါတီအစုအဖွဲ့23ပါတီတို့စီးပွားရေးဆိုင်ရာမူဝါဒအလုပ်ယုံဆွေးနွေးပွဲတစ်ရက်ကိုဒီဇင်ဘာ20ရက်နေ့ကစပြီးမွန်ပြည်နယ်စစ်ဆဲကမ်းခြေရှိ 21st Paradise Hotel မှာတုံ့ညက်ကြာကျင်းပနေပါတယ် UPDJC မှာပါတဲ့စီးပွားရေးကဏ္ဍဆိုင်ရာဆွေးနွေးပွဲနဲ့အဓိကဖက်ဒရယ်စီးပွားရေးတင်နန္ဒရဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့အခြေခံမူတွေကိုနိုင်ငံရေးပါတီ23ပါတီကတည်ထန့်ဆွေးနွေးသွားရန်ဖြစ်တယ်လို့ UPDJC အတွင်းရေးမှူးအဖွဲ့ဝင်မင်းစရာဦးကပြောပါတယ်နိုင်ငံရေးပါတီအစုအဖွဲ့23ပါတီအနေနဲ့အခုလိုအလုပ်ယုံဆွေးနွေးပွဲတွေကိုရန်ကုန်မြို့မှာသာမကပဲနေရီမှာပါတွားရောက်လှုပ်ဆောင်ရတာကဒေတာခံပြည်သူလူထုနဲ့သတင်းထောက်တွေကိုထိတွေ့ခွေရတဲ့အတွက်ဒေတာအခြေအနေတွေကိုလူထုတွေနဲ့ဆွေးနွေးနိုင်မှာဖြစ်တယ်လို့ပြည်သူတွေရဲ့ခံစားချက်ကိုလည်းနီးနီးကပ်ကပ်လေ့လာနိုင်မယ်လို့ယုံကြည်ကြောင်းသူကဆိုပါတယ်အလုပ်ယုံဆွေးနွေးပွဲ workshop ပထမပိုင်းနေ့ရက်မှာပြည်သွင်းတဲ့နိုင်ငံတကာကပညာရှင်တွေရဲ့အတွေ့အကြုံတွေကိုမျှဝေတဲ့အစီအစဉ်နဲ့နောက်ဆုံးရက်မှာနိုင်ငံရေးပါတီ23ဖွဲ့တို့ရဲ့သဘောထားအမြင်တွေကိုစုစည်းတဲ့အစည်းအဝေးကျင်းပဆုံးဖြတ်အတည်ပြုချက်ရယူပြီးပြည်ထောင်စုငြိမ်းချမ်းရေးညီလာခံ UPC မှစတမ်းအဖြစ်တင်တွင်းသွားမှာဖြစ်ပါတယ်
။ရှမ်းပြည်တောင်ပိုင်းပင်လုံမြို့မှာဒီဇင်ဘာလ21ရက်နေ့မနက်ပိုင်းကရှမ်းမြို့တာအစ်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေ့ဆုံပွဲထပ်မံပြုလုပ်ဖို့အစီအစဉ်ရမှာမြန်မာတပ်မတော်ကစစ်ရင်အား50ခန့်ဝင်ရောက်ပြီးတားဆီးခဲ့ပါတယ်။ဒီဇင်ဘာ19ရက်နေ့ပထမအကြိမ်ကျင်းပစဉ်ကလည်းရလခတိုင်းမွညွန်ကြားမှုနဲ့ရလန်တက်နယ်ကစီအန်အာတုံးဝင်ရောက်ဒါစီလို့တွေ့ဆုံပွဲပြက်ပြဲခဲ့ရပြီးတဲ့နောက်အခုထပ်မံတွေ့ဆုံမှုပြုလုပ်ရမှာဒုတိယအကြိမ်ဒါစီခံရတာဖြစ်ပါတယ်။ RCSSSC ကမကထပြုတဲ့ရှမ်းမြို့တာစစ်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတဘောထားရယူဖို့တွေ့ဆုံတဲ့ပွဲကိုဒီဇင်ဘာ18ရက်နေ့ကနေ24ရက်နေ့ထိ14မြို့နယ်မှာကျင်းပဖို့စီစဉ်နေတဲ့အပေါ်တည်ငြိမ်ရေးနဲ့လုံခြုံရေးကိုမထိခိုက်စေဘဲအောင်အောင်မြင်မြင်ကျင်းပနိုင်ရေးအတွက်ရှမ်းပြည်နယ်အစိုးရကိုအကြောင်းကြားစာပေးပို့ခဲ့ပေမဲ့ ပင်လုံမှာပြုလုပ်မဲ့လူထုတွေ့ဆုံပွဲကိုတမတော်ကနေနှစ်ကြိမ်တိုင်တိုင်တားမြစ်ခဲ့ပါတယ်
။နက်နက်ကန်အဖွဲ့တွေကနေဖမ်းဆီးထားတဲ့ Oriental Highway Company ဝန်ထမ်းအမျိုးသား၅ဦးကိုဒီဇင်ဘာလလယ်မှာပြန်လွတ်ပေးခဲ့ပြီလို့ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နမ်ကွတ်ရွာသားတဦးကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကလာရှိုးမြို့ကနေမူဆယ်သွားတဲ့ပြည်ထောင်စုကားလမ်းမကြီးမှာလမ်းပြပြင်နေတဲ့ Oriental Highway Company ဝန်ထမ်းအပါအဝင်အမျိုးသား9ဦးကိုတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေကဖမ်းဆီးထားခဲ့ပြီးရွာသားနှစ်ဦးကိုပြန်လွတ်ပေးခဲ့တာပါဖမ်းဆီးခေါ်ဆောင်သွားတဲ့တပ်ဖွဲ့မှကချင်နဲ့တအန်းကလောင်တပ်ဖွဲ့ကဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုတော့မသိရသေးဘူးလို့ကနဦးလွတ်လာတဲ့နမ်ကွရွာသားတဦးကပြောပါတယ်ဖမ်းဆီးခေါ်ဆောင်သွားတဲ့တပ်ဖွဲ့မှကချင်နဲ့တအန်းတပ်ဖွဲ့ကဖြစ်ပြီးဘာကြောင့်ဖမ်းဆီးတယ်ဆိုတာမသိရဘူးလို့ကနဦးလွတ်လာတဲ့နမ်ကွရွာသားတဦးကပြောပါတယ်ဒီဖြစ်စဉ်မှာကော်မတီဝန်ထမ်းအမျိုးသား9ဦးကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တအန်းပလောင် TNLA တပ်ဖွဲ့ဝင်တို့ကနေဖမ်းဆီးသွားတယ်လို့တပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကတင်းထုတ်ပြန်ထားပါတယ
်အခုသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါဇန်နဝါရီလနောက်ဆုံးအပတ်မှာရှမ်းပြည်တောင်ပိုင်းလင်းကင်းမြို့မှာကျင်းပမဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲအတွက်ရှမ်းအမျိုးသားများကိုစားပြု CSSU ကအဖွဲ့၅ဖွဲ့ခွဲပြီးရှမ်းပြည်လူထုနဲ့ကွင်းစင်တွေ့ဆုံနေပါတယ်လက်ရှိတွေ့ဆုံမှုတွေထဲကပင်လုံမျိုးမှာပြုလုပ်တဲ့တွေ့ဆုံပွဲကိုရလခတိုင်းမှုရဲ့ညွန်ကြားချက်နဲ့စစ်အင်အားသုံးပြီးတော့တားမြစ်ပိတ်ပင်ခံရတာတွေလည်းရှိနေပါတယ်။ဘာကြောင့်ပိတ်ပင်ခံရတယ်လဲမေးခွန်းနဲ့ပတ်သက်ပြီးနမ်ဟော်မြေဆက်သွယ်မေးမြန်းချက်ကို RCSSSA ရဲ့ပြည်တွင်းပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်ဦးကအခုလိုစတင်ဖြေဆိုထားပါတယ်။
โอเคကျွန်တော်တို့မလုပ်ခင်မှာဒီရှမ်းပြည်နယ်ဝန်ကြီးချုပ်စီလက်အကျိုးဆွေးနွေးပွဲတွေတော့ကျွန်တော်တို့လုပ်မယ်ဆိုတဲ့အကြောင်းကျွန်တော်တို့က၁၀ရက်နေ့ရက်ဆွဲနေစာပို့ထားတာရှိပါတယ်ပေါ့နော်ဒါပေမဲ့ဟိုတက်ကအဲ့လိုလာပြီးတော့ဟိုဟန်တာပါကဒီအစိုးရဘက်ဘက်ပိုင်းကဒီတပ်ဘက်ပိုင်းကိုပြန်ပြီးတော့ဟိုအကြောင်းကြားလာရေးတင်ပို့ပေးတာတွေမရှိဘဲနဲ့ဖြစ်သွားတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဒီရလခလူတိတ်တိုင်းမှုကပေါ့သူကလည်းသူကရန်လည်းဟို GMCS ကဥစားဖြစ်ပါတယ်နောက်ပြီးတော့ GMC သူကဘာမှဟိုညင်ကြားချက်တွေ GMCU ကဘာမှစာပို့ထားတာမရှိဘူးပေါ့နော်လုံးမဲ့ကိစ္စကအဲ့လိုကြားရတယ်
အခုလိုတားမြစ်တာတွေလှုပ်ချင်းအဖြစ်ပြည်ထောင်စုအတွက်ရောတိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်ပယ်လိုထိခိုက်ကြရရိုက်စေနိုင်ပါသလဲ
ကျွန်တော်တို့ဒီခုလူထုတွေ့ဆုံပွဲကလာမယ့်27ဆရာစုပင်လုံးမှာလုံးမဲ့ဟိုဟာဒီကိုကျွန်တော်တို့ကဒီအချက်လက်တွေတော့ကျွန်တော်တို့စူးစောင်းချင်းဖြစ်ပါတယ်ပြည်သူလူထုတွေရဲ့အကြံဉာဏ်တွေဒီကျွန်တော်တို့တိုင်းပြည်အတွက်ငြိမ်းချမ်းရေးဖြစ်စဉ်တွေအတွက်တော့အထောက်အကူပြုမဲ့ဟာတွေပေါ့နော်ရယူခြင်းဖြစ်ပါတယ်ပေါ့နော်ဒီဟာတာခံရခြင်းအဖြစ်ကျွန်တော်တို့ဒီရှမ်းမျိုးတွေမဟုတ်ဘူးကျွန်တော်ဒီတိုင်းသားတွေကတော့တမတော်ပေါ်ပေါ့နော်ယုံကြည်မှုကိုပြော့ပါလာစီမှာဆိုရင်ကျွန်တော်တို့ကဒီနိုင်ငံရေးတွေ့ဆုံပွဲတွေလောက်နေတာကကျွန်တော်တို့ဒီနိုင်ငံတည်ဆောက်ဖို့နိုင်ငံငင်းချင်းရေးအတွက်လုပ်နေတာပေါ့နော
်အခုလူထုတွေ့ဆုံပွဲအခြေအနေကောဘယ်အတိုင်းတာ TPP လို့ပြောရမလဲရှင
်ကျွန်တော်တို့ဒီမြောက်ပိုင်းအဖွဲ့ကတော့ကျွန်တော်တို့ဒီငါးနေရာတွားဖို့ရှိတာကိုကျွန်တော်တို့တော့3နေရာအမှားရတယ်တခြားကျွန်တော်၄ဖွဲ့မှလည်းသူကတနေရာစီတော့ပဲဟိုပြီးသေးတယ်ပေါ့ဒီဟိုက30ရာခိုင်နှုန်းတော့ပြီးမှာကျွန်တော်တို့ဒီမြောက်ပိုင်းမှာတော့ကျွန်တော်3နေရာတန်နေတယ်ဒီမှာကျွန်တော်လာရှိုးမှာရဲ့ဒီမိုင်းရဲ့မှာရဲ့နောက်ပြီးတော့ဒီကြောက်မဲမှာရဲ့ပေါ့နော
်လူထုတွေ့ဆုံပွဲရဲ့ပေါ်ဘယ်လိုမြင်ပါသလဲရှင်ဂျင်းနဲ့အားရမှုတွေရှိပါသလားရှင
်ကျွန်တော်တို့တွေ့မြင်တော့တော့ဒီမိခွန်းနေတော့တို့တော့မိတာတွေရှိတယ်နောက်ပြီးတော့တို့အကြံကြည့်ချက်တွေပေးတာတွေရှိတယ်အကြံပြုချက်ခံရများကလည်းချမ်းမျိုးသားတွေအတွက်ပေါ့နော်တော်တော်လေးကိုတောင်းမွန်တဲ့အကြံပြုချက်တွေပေးတာကျွန်တော်တွေ့ရပါတယ်ပေါ့နော်နောက်တော့လာတက်တဲ့လူတွေကလည်းစိတ်ပါဝင်စားစွာနဲ့ဆွေးနွေးတာတွေတွေ့ရပါတယ
်လူထုတွေ့ဆုံမှုပြုနေတဲ့အဖွဲ့ဟာဒီဇင်ဘာလ25ရက်နေ့တောင်ကြီးမှာပြန်လည်တွေ့ဆုံကြမှာဖြစ်ပြီးတော့လာမဲလမှာလင်းခင်းမြို့မှာပြုလုပ်မဲ့ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲအတွက်အချက်လက်တွေစုဆောင်းပြင်ဆင်ကြမှာဖြစ်ပါတယ်
ဆက်ပြီးတော့6ချိန်မြောက်မွန်လူငယ်များနဲ့အခမ်းအနားကိုလာမယ့်ဒီဇင်ဘာလ28ရက်နေ့မှာမွန်ပြည်နယ်ချောင်းစုံမြို့နယ်ကမာမိုးကျေးရွာမှာကျင်းပသွားမှာဖြစ်ပါတယ်ဒီနေ့မွန်လူငယ်များနဲ့အခမ်းအနားကျင်းပမှုမှာဘာတွေထူးခြားမှုရှိနေပါသလဲမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်ရှင
်ဒီနေ့မှာကျင်းပမယ့်မွန်လူငယ်များနဲ့အခမ်းအနားအစီအစဉ်တွေဟာအရင်နှစ်ကထက်နည်းနည်းထူးခြားတဲ့အစီအစဉ်တွေရှိတယ်လို့လည်းမွန်လူငယ်ဖိုရမ်တာဝန်ခံတဦးဖြစ်သူမင်းညံစိုက်ဒရာမန်ကအခုလိုဆိုသွားပါတယ
်ဒီနှစ်မွန်လူငယ်နေ့ဟာနည်းနည်းထူးဆန်းတယ်ဗျထူးဆန်းတယ်ဆိုတာမနေ့ကဆိုလို့ရှိရင်တော့ကျွန်တော်တို့28ရက်နေ့ညလို့ရှိရင်တော့ဘေဟောပြောပွဲပုံစံလို့ကျွန်တော်တို့ပြောကြတာပေါ့နော်ဒီနှစ်မှာကလူငယ်နဲ့ပတ်သက်ပြီးတော့ဒီဟေလိကိုကျွန်တော်တို့လုပ်မယ်လူငယ်တွေကပြောနေပတ်သက်ကျွန်တော်တို့အဲ့ဒါကိုဆက်ဆံရမြို့နယ်လိုက်ဖိတ်ပြီးတော့မှပေါ့အကြောင်းအရာကိုပြီးပြီးတော့မှစကားကြီး လူတွေပုံစံလို့အဲ့ဒါတော့ရှိမယ်ဒီလူငယ်နဲ့မူရေးဆေးဝါးနဲ့ပတ်သက်ပြီးတော့တယောက်ပြအဲ့ဒါတော့ကျွန်တော်တို့လုပ်ဖို့ရှိတယ်
ကျင်းပရေးကော်မတီဝင်ဖွဲ့ကောင်းဆောင်တူဖြစ်တဲ့မင်းစံဒီဦးကလည်းမွန်လူငယ်များနဲ့ကျင်းပရခြင်းရွယ်ချက်နဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
်အဓိကကမွန်လူငယ်တို့သူစီညီညွတ်ဖို့ရယ်နောက်တစ်ခုကကျွန်တော်တို့လွတ်လပ်ရေးအကျိုးခေတ်ပေါ့1946ခုနှစ်လုံကအခုတက်ရှိထင်ရှားရှိနေတဲ့ဒဝါရင်နိုင်ငံကြီးတမားဖိုးနိုင်ငံတိုင်းပေါ့တရားပဲရှိတယ်သူရဲ့လောက်ဖို့ကိုင်းဖက်တွေသူတို့ကောင်းကျွတ်တဲ့အနေနဲ့လူငယ်တွေရဲ့အခန့်ကဏ္ဍခေတ်ဆက်ဆက်မှာတာဝန်ယူဆောင်ရွက်ခဲ့တဲ့လူလာရေးကြိုးပမ်းမှုတမားရောဒီအမျိုးသားတန်လူရေးနဲ့ကိုပိုင်းပြထန်းခွေရရှိဖို့အတွက်ရန်အဲ့ဒါကိုလေးစားတဲ့အနေနဲ့
မွန်လူငယ်နေ့ခန္ဓာတက်ရောက်ခြင်းအဖြစ်အမျိုးသားရေးဆိုင်ရာအသိပညာတွေနားလည်လာတယ်လို့လည်းတံဖြူစက်မြို့နယ်အနင်းကြီးရွာကလူငယ်ပင်ကရာအဖွဲ့ကောင်းဆောင်မိစဟမွန်ကဆိုသွားပါတယ်ပထမအကြိမ်မွန်လူငယ်များနေ့ကိုကျိုင်းအင်းစိတ်ကြီးမြို့နယ်တောင်ပေါက်ကြီးရွာမှာ2017ခုနှစ်ကစတင်ခဲ့ပြီးနောက်ရေးမြို့နယ်မော့ကနင်ကြီးရွာမူးတော်မြို့နယ်နှီးပတော်ကြီးရွာကော့ကရိတ်မြို့နယ်ကော့ပင်ကြီးရွာနဲ့တံဖြူစက်မြို့နယ်ဝါကယူကြီးရွာတို့မှာနှစ်အစဉ်လိုက်ကျင်းပခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်တင်ကျေးရွာတုတ်တံမှာအလောင်းဆယ်လောင်းမြုပ်နှံထားတဲ့တွင်းတစ်ခုကိုတူးပေါ်ရရှိထားတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကနေသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ရှိမုံပေါ်ကျေးရွာအုပ်စုအတွင်းမှာမိုင်းတလုံးပောက်ကွဲခဲ့တာကြောင့်ကလေးငယ်တဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းခြေဆိုင် BNI ဖွဲ့သားတွေတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးတင်ပြပေးပါမယ်ရှင်။
ကမ္ဘာတဝန်းကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ဆက်နွယ်ပြီးအမေရိကန်ဆိုရကအရေးယူတန်ခတ်မှုအသစ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ်73ယောက်နဲ့မြန်မာဆရာရှိတူလည်းပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာကြီးကျက်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမူဟောင်းပမောင်ဆိုးကိုလူခွင့်ရေးချုပ်ဖောက်မှုတွေမှာတာဝန်ရှိသူဖြစ်ထည့်သွင်းလိုက်တာပါ။ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာတွေပေါ်ဥပဒေမဲ့တပ်ဖြတ်မှုလင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဖမ်းဆီးမှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခိုင်လုံတဲ့ထောက်ထားတွေတွေ့ရှိခဲ့ရကြောင်းလဲဒီကနေ့အင်ဖြူတော်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဩဂုတ်လအတွင်း ARS အစိုးရအဖွဲ့တွေကိုလိုက်လံရှင်းလင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကစစ်သားတွေဟာရိုဟင်ဂျာကျေးရွာတွေကိုဝင်ရောက်ပြီးပြစ်ခတ်တပ်ဖြတ်ထားအာဏာပြုကျင့်တာတွေရှိခဲ့ကြောင်းမျက်မြင်ကိုယ်တွေ့ကြုံခဲ့ရသူတွေကပြောဆိုခဲ့ကြောင်းလဲကိုကဖော်ပြထားပါတယ်။အမေရိကန်ကတန်ခတ်ပိတ်ဆို့လိုက်တဲ့စီးရင်မှာထက်သွင်းလိုက်တဲ့အနောက်ပိုင်းတိုင်းတိုင်းမှုမမောင်ဆိုးကိုတော့ပြီးခဲ့တဲ့နိုဝင်ဘာလထဲမှာပဲရုတ်တရက်တာဝန်ကနေဖယ်ရှားပြီးသူနေရာမှာတော့ပုံမှုချုပ်စိုးတင်နိုင်ကိုအစားထိုးခန့်အပ်ထားတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အမေရတက္ကသိုလ်မှချမှတ်ခံရသူတွေအနေနဲ့အမေရိကန်မှာပိုင်ဆိုင်မှုတွေရှိရင်ထိချုပ်ခံရထိချုပ်ခံရမှာဖြစ်တယ်လို့အမေရိကန်နဲ့ဗန်နိုင်းလုပ်ငန်းတွေမှာထိတွေ့ဆက်ဆံလုပ်ပိုင်ခွင့်လည်းရှိမှာမဟုတ်ပါဘူး။ရခိုင်ပြည်နယ်ကအချက်တည်းကိုဖြေရှင်းရမှာမြန်မာနိုင်ငံနဲ့ရိုဟင်ဂျာဒုက္ခသည်တွေတိုင်းနယ်ချီကိုလိုနီထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းဖြေရှင်းတာကသာအကောင်းဆုံးအဖြစ်ဖြစ်လိမ့်မယ်လို့ပြည်နယ်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟာချင်ရင်ကပေကျင်းမြို့တော်ကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာသတင်းတော်တွေကိုပြောဆိုလိုက်ပါတယ
်။တရင်အချင်းချက်ကိုကိုအောင်လုံးကြေညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubier Alta ရေးဖြစ်ပါတယ်။ဒီမှာရှားဖောင်းပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။တောက်ကြနေမနဲ့ထုတ်လွှင့်မဲ့ Radio အစည်းအဝေးတွေကိုတော့ Line 2 meter 30 40 49 50နဲ့ Line 1 meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ View မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.